Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဇန်နဝါရီလ30ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3040 48ကတာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ကျော်စန်းသာပါ။တိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်ခဲ့တဲ့အာဖဂန်တာလီဘန်နဲ့မဆွေးနွေးလိုဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတော်အခြေပြမင်းကွန်းတရက်ကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့မွန်လယ်ပိုင်းမှာပြောကြားဖို့ရှိနေပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုအနှင်းထားတဲ့ New Castle လွတ်မြောက်ရေးစုကိုပြန်လည်ရုပ်သိမ်းမယ်လို့ New Castle မြို့ရာကောင်စီကပြောကြားလိုက်ပါတယ်။ဒီသတင်းလေးနဲ့အတူအရေးကြီးတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုစုမျက်မှုနဲ့အတူတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ Writer သတင်းတော်နှစ်ဦးအဖမ်းခံထားရတဲ့ကိစ္စဟာရခိုင်အကြံပေးအဖွဲ့ကအကြံပြုချက်အပေါ်အကောင့်ထဲပေါ်ရေးအဖွဲ့ရဲ့လုတ်ပိုင်ခွင့်နဲ့အကျုံးဝင်တဲ့အကြောင်း
It is in the mandate because the mandate is to reinforce the Kofi Annan recommendations to
New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Richard San ရဲ့ပြောကြားချက်တွေနဲ့အတူကောက်နှုတ်တင်ပြပေးဖို့ရှိပါတယ်။မြန်မာပြည်တွင်းလူခွင့်ရေးအခြေအနေကိုအစီရင်ခံစာပြုစုမဲ့အထူးကိုယ်စားလှယ်ပါမောက်ခရန်ဟီလီဟာသူ့ရဲ့လေးလာရေးခီးစဉ်တွေဖြစ်တဲ့ Bangladesh နဲ့ထိုင်းနိုင်ငံတွေကအပြန်ဆိုးမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။ဥက္ကဋ္ဌနီလှုပ်ကြံခံရတဲ့နှစ်ပတ်လည်ရှိလာတဲ့တိုင်အောင်အမှုအခြေအနေတိုးတက်မှုမရှိတဲ့အပေါ်အားမလိုအားမရဖြစ်မှုတွေကိုလည်းသိကြရမှာပါ။အခုရင်းဆုံးတော့အင်ကာနေမနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့မဆုမြတ်မွန်တို့ကကြေညာပါမယ်ရှင
်။အာဖဂန်နစ္စတန်မှာလူအများပြားသေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေတောက်လျှောက်ပြုလုပ်ခဲ့တဲ့အာဖဂန်တာလီဘန်တွေနဲ့မဆွေးနွေးလိုဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်ကိုအလဲပတ်ရောက်ရှိနေရတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေနဲ့အလုပ်ကိစ္စဆွေးနွေးကြတဲ့နေ့လယ်စာစာပွဲမှာသမ္မတဒေါ်နယ်ထရမ့်ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာအခုခရီးစဉ်အတွင်းအီရန်ဒုံးကျည်အစိတ်အပိုင်းတွေဆိုတဲ့ပစ္စည်းတွေကိုလည်းဆန့်စစ်ကြမယ်လို့ယူဆပါတယ်။ဒီဇင်ဘာလတုန်းကဝါရှင်တန်မြို့တော်စစ်ခန်းတစ်ခုမှာတန်မကြီးနီကီဟေလီသတင်းစာရှင်းလင်းပွဲပြုလုပ်ရင်းဖွင့်လှစ်ပြသခဲ့တဲ့တာရိုပြည့်ဒုံးကျည်အစိတ်အပိုင်းတွေကိုကြီးစုကြမှာဖြစ်ပါတယ်။ဒီစစ်ပစ္စည်းတွေဟာယေမန်နိုင်ငံဟူသီသဘုံတွေကိုအီရန်ကတရားမဝင်လက်နက်ထောက်ပံ့နေရဆိုတာမငြင်းကွယ်နိုင်တဲ့အထောက်အထားဖြစ်တယ်လို့လည်းနီကီဟေလီကပြောကြားခဲ့ပါတယ်။ယမန်သဘုံတွေကိုလက်နက်မထောက်ပံ့ဖို့နိုင်ငံတကာပြည်ပင်တမ်းမြစ်ထားတာကိုချိုးဖောက်တဲ့အတွက်အီရန်နိုင်ငံဘော်ကုလသမဂ္ဂအရေးယူစီလိုတဲ့သဘောကိုလည်းအမေရိကန်ကပြတ်သားနေပါတယ
်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အဖွဲ့ကြီးရဲ့နံပါတ်2ရာထူးအကြီးဆုံးအန်ဒရူးမက်ဂိတ်ဟာအငြင်းစားယူဖို့သတင်းဖတ်ပိုင်းမဲ့လိုတော့ချိန်မှာရာထူးကနေနှုတ်ထွက်သွားပါတယ်။မက်ဂိတ်ဟာနိုင်ငံရေးအရာဘက်လိုက်သူတစ်ယောက်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကလူသိရှင်ကြားဝေဖန်ခဲ့ပူးပါတယ်။အသက်49နှစ်အရွယ်မက်ဂိတ်ဟာ FBI ဒုတိယညွှန်ကြားရေးမှူးရာထူးကနေမတ်လကျရင်ပင်စင်ခံစားမှုအပြည့်နဲ့အငြင်းစားယူဖို့စီစဉ်ထားတာပါ။ဒါပေမဲ့သူဟာခွင့်ရဆော့ယူပြီးတော့ရုံးပြတ်မတက်တော့ဖို့ဆုံးဖြတ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရတယ်။ခုလိုပါကြောင့်အချိန်ဆော့ပြီးထွက်သွားတယ်ဆိုတာကိုတော့အမိမဖော်လို့တဲ့တာဝန်ရှိသူကပြောကြားခြင်းမရှိပါဘူး။သူအခုလိုထွက်သွားတာနဲ့ပတ်သက်လို့သမ္မတထရမ့်တစုံတရာလှုပ်ခဲခြင်းမရှိပါဘူးလို့အင်ဗျူတော်ပြောခွင့်ရသူကတော့ဆိုပါရတယ်။FBI ရဲ့ဒုတိယညွှန်ကြားရေးမှူးအဖြစ် Andrew McCabe ဟာ2016ခုနှစ် January လမှာတာဝန်ခံအပ်ခံရပါတယ်။2015ခုနှစ်တုန်းက Virginia ပြည်နယ်အထက်လွှတ်တော်အမတ်အဖြစ်ဝင်အရွေးခံခဲ့တဲ့သူ့ရဲ့ဇနီးဖြစ်သူ Jill McCabe ဟာ Hillary Clinton ရဲ့မိတ်ဆွေတယောက်လက်အောက်မှာရှိတဲ့နိုင်ငံရေးကော်မတီတစ်ခုကနေရွေးကောက်ပွဲအလှငွေလက်ခံခဲ့တဲ့ဆိုတဲ့အကြောင်း2016သမ္မတရွေးကောက်ပွဲမတိုင်ခင်မှာထွက်ပေါ်လာတဲ့အတွက်အငင်းပွားစရာဖြစ်ခဲ့ပါတယ်။အဲ့ဒီချိန်တုန်းကသမ္မတလောင်းထရမ့်နဲ့ Republican Party တို့ကဒီထွက်ပေါ်လာချက်ကိုထောက်ပြီးတော့ Clinton ကိုပိုင်း email server အသုံးပြုခဲ့တဲ့ကိစ္စအပေါ် FBI ရဲ့စုံစမ်းမှုဟာဘက်လိုက်မှုကင်းရဲ့လားလို့မေးခွန်းထုတ်ခဲ့ကြပါတယ်။ဒီပြဿနာတွေဖြစ်လာတဲ့အတွက် Andrew McCabe ဟာ FBI ရဲ့ကျင်းဝတ်ထိန်းသိမ်းရေးဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးတာဝန်ခဲ့တယ်လို့ Virginia ပြည်နယ်နိုင်ငံရေးကိစ္စနဲ့ပတ်သက်တဲ့ FBI ရဲ့စုံစမ်းမှုတွေအားလုံးမှာသူမပါဝင်ဖို့အတွက်ဒီ McCabe နဲ့ FBI ရှေ့နေတွေကဆောင်ရွက်ခဲ့တယ်လို့ FBI ကအဲဒီတုန်းကပြောကြားခဲ့ပါတယ်
။ဒီကနေ့29 January အင်္ဂါနေ့မှာ American သမ္မတ Donald Trump ကနိုင်ငံတော်အခြေပြမင်းကွန်းပြောကြားမှာဖြစ်ပါတယ်။ဒီမင်းကွန်းမှာ American ပြည်သူတွေနဲ့ American ပြည်ထောင်စုဟာမှန်ကန်တဲ့လမ်းကြောင်းပေါ်မှာရှိနေကြောင်းပြောကြားလိမ့်မယ်လို့ယူဆပါတယ်။သမ္မတ Donald Trump ကတိုင်းပြည်ကိုမင်းကွန်းပြောမဲ့ဒီအချိန်ဟာရွေးကောက်ပွဲတုန်းကရုရှားစစ်ဖက်မှုအပေါ် Robert Mueller ရဲ့စုံစမ်းစစ်ဆေးရေးကိစ္စအရေးကြီးနေခြင်းသမ္မတဘော်လူလူထောက်ခံမှုရောကြနေခြင်းလည်းဖြစ်ပါတယ်။သမ္မတထရမ့်ကတော့မကြခင်ကပြုလုပ်လိုက်တဲ့ အခွန်ဆော့ချဖြတ်တောက်ရေးစီးပွားရေးအင်အားကောင်းလာမှုတွေကိုမိမောင်းထိုးပြလိမ့်မယ်လို့စုံစမ်းသူတွေကတွေ့နေကြပါတယ်။တနင်္လာနေ့ကအင်ဗီရိုမှာသတင်းထောက်တင်တဲ့တွေ့ဆုံတဲ့အခါမှာတော့သူမိန်ကွန်းအထူးသဖြင့်လူဝင်မှုကြီးကြပ်ရေးအပေးယူနဲ့ပတ်သက်ပြီးပြည်လည်မှုရနိုင်လိမ့်မယ်ဆိုပြီးသမ္မတထရမ်ကအကြံပြင်ပြောခဲ့ပါတယ်။ဒီလူဝင်မှုကိစ္စမပြေလည်လို့ပဲဒီလအစောပိုင်းကအစိုးရရန်များတွေရဆိုင်ခဲ့ရတာဖြစ်ပါတယ်။ဒါအပြင်ကလေးဘဝကတရားမဝင်ပြောင်းရွှေ့လာခဲ့သူတိတသမားစစ်သားကိုနိုင်ငံသားဖြစ်လာရေးအလားအလာဟာလည်းပဲဒီကနေ့သမ္မတအဆိုပြုလာပွဲရှိတယ်လို့ယူဆပါတယ်။တချိန်တည်းမှာပဲနေဆက်တတိုင်းဆိုင်ထူရေးနဲ့တခြားလူမျိုးရေးကိစ္စတွေအတွက်အမေရိကန်ဒေါ်လာ25ဘီလီယံသန်းပေါင်း25ရောင်ကုန်ကျမဲ့အစီအစဉ်လည်းပါဝင်တယ်လို့သိရပါတယ်။
တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေမှုအပေါ်အမေရိကန်ရဲ့ပြတ်သားတဲ့မူဝါဒကိုပြသတဲ့အနေနဲ့အမေရိကန်ရေတပ်သင်္ဘောတွေကိုဗီယက်နမ်နိုင်ငံကိုဆေးလွတ်ဖို့စီစဉ်နေချိန်မှာအမေရိကန်အစစ်မြေအရာရှိတယောက်ဗီယက်နမ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာပြီးခဲ့တဲ့တစ်ပတ်တုန်းကဗီယက်နမ်သမ္မတ Tran Doi Quan အပြင်အာဏာရကွန်မြူနစ်ပါတီအတွင်းမှချုပ်တခါဒီဗီယက်နမ်ကာကွယ်ရေးဝန်ကြီးတို့နဲ့တွေ့ဆုံခဲ့ပါတယ်သူတို့အားလုံးအနေနဲ့လွတ်လပ်စွာရေချောင်းသွားလာခွင့်နဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာမှုအပေါ်တူညီတဲ့စိုးရိမ်မှုတွေရှိနေကြတယ်လို့အမေရိကန်ကာကွယ်ရေးဌာနရဲ့ website မှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ဒီရေနယ်နိမိတ်အငင်းပွားနေမှုကိုရည်ညွှန်းပြောကြားပုံရပါတယ်။အမေရိကန်လေးရင်တင်သင်္ဘောတစ်စင်းမှတ်လာကြရင်ဗီယက်နမ်နိုင်ငံကိုတွားရောက်မှာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးဗီယက်နမ်ကိုတွားရောက်ခဲ့တာနဲ့အမေရိကန်လေးရင်တင်သင်္ဘောကန့်ကတ်မဲ့အစီအစဉ်ဟာတောင်တရုတ်ပင်လယ်ထဲကတရုတ်တို့ရဲ့လှုပ်ရက်ကိုလက်ခံမှုဆိုတာပြသတာဖြစ်တယ်လို့ဒေသရင်းလေးလာသူတွေကသုံးသပ်နေကြပါတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။
အရှင်နမျိုးရာဗီဝေးတရင်များဆက်လက်ကျင်းနေပါတယ်။ရူညာရီနှစ်ကွက်ခဏရမှုကိုအရေးယူဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်နိုဘယ်ငင်းညာရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုအနှင်းခဲ့တဲ့နျူကာဆယ်လွတ်မြောက်ရေးဆုကိုပြန်လည်ရုပ်ဆောင်တော့မယ်လို့သိရပါတယ်။လူခွင်ရေးတိုက်ပွဲဝင်ခဲ့ပြီးသူပြောကြားခဲ့တဲ့လွတ်မြောက်ရေးမိန့်ခွန်းတွေကိုအစည်းအမပြုတဲ့အနေနဲ့နျူကာဆယ်မြို့တော်ကောင်စီကဒေါအောင်ဆန်းစုကြည်ကို2017မှာဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပါတယ်။အခုခါသူဟာနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုဆန့်ကျင်ပြောကြားဖို့ပြက်ကွက်တယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုလည်းရင်ဆိုင်နေရတာပါ။နောက်ပတ်ပြုလုပ်မယ့်မြို့တော်ကောင်စီ CEO ဘက်မှဒီစုပြန်လည်ရေးသင်းရေးကိုတင်ပြမယ်လို့ကောင်စီအကြီးအကဲ Nick Forbes ကဆိုပါတယ်။မြန်မာဒီမိုကရေစီရေရှည်ကြိုးပမ်းမှုအတွက်ဒေါအောင်ဆန်းစုကြည်ကိုချီးမြှင့်တာသင့်လျော်မှန်ကန်ခဲ့ပေမဲ့ရိုဟင်ဂျာတွေပေါ်ဆက်လက်နှိပ်ကွပ်နေမှုနဲ့ဒီလူရဲ့အတိဒုက္ခအပေါ်နျူကာဆယ်လူလူကစိုးရင်တကြီးဖြစ်နေတဲ့အတွက်ဒီအတိုင်းလက်ပိုက်ကြည့်နေလို့မဖြစ်နိုင်ဘူးလို့လည်းသူကပြောကြောင်း chroniclelife.co.uk မှာဖော်ပြထားပါတယ်
။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန်ဒေါက်တာရန်ဟီလီဟာဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့စီကိုသူလက်တလောတွားရောက်ခဲ့တဲ့ခီးစဉ်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုတောင်ကိုရီးယားနိုင်ငံမှာဖေဗရူလာတရနေ့ကျရင်ပြုလုပ်မှာဖြစ်ပါတယ်။နှစ်ပတ်လည်အစည်းအဝေးခန်းစာပြုစုနိုင်ဖို့အတွက်မြန်မာနိုင်ငံကိုပြည်ဝင်ခွင့်မရခဲ့တဲ့နောက်အထူးသံတမန်ရန်ဟီလီဟာဇန်နဝါရီလ18ရက်နေ့ကနေ24ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့သလို24ရက်နေ့ကနေဒီကနေ့30ရက်နေ့အထိထိုင်းနိုင်ငံကိုတွားရောက်လေ့လာနေပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်လေ့လာခဲ့တဲ့အခြေအနေတွေကိုတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကကိုရီးယား press center မှာ February 1ရက်နေ့ကျရင်သတင်းစာရှင်းလင်းပွဲကျင်းပမယ်လို့ကုလသမဂ္ဂသတင်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာလောလောဆယ်ရောက်ရှိနေတဲ့ဒေါက်တာရန်ဟီလီဟာမနေ့တုန်းကတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒီတိုင်းရင်းသားလူ့ခွင့်ရေးအဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တုန်းကတော့ Cox's Bazar ခရိုင်ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပါတယ်။မစ္စယန်ဟီလီဟာမြန်မာနိုင်ငံကိုဒီလာတဲ့တွားရောက်ဖို့စီစဉ်ခဲ့ပေမဲ့မြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့တဲ့အပြင်သူနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆက်မလုပ်နိုင်ကြောင်းကြေညာခဲ့ပါတယ်။ပြီးခဲ့တဲ့နှစ် July လမြန်မာနိုင်ငံခီးစဉ်အပြီးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းတဲ့ရန်ဟီလီရဲ့အစီရင်ခံစာဟာဘက်လိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့မြန်မာအစိုးရကပြောပါတယ်။ဒေါက်တာရန်ဟီလီဟာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တာဝန်ကို2014ခုနှစ်မှာယူခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကို6ချိန် သွားရောက်ခဲ့ဘူးပါတယ်နောက်ဆုံးထုတ်ပြန်ခဲ့တဲ့သူ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာထဲမှာရိုဟင်ဂျာတွေအပေါ်စနစ်တကျလူခွင့်ရချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းတင်ပြခဲ့ပါတယ်
အိန္ဒိယနိုင်ငံမှာလူမှုရေးစီးပွားရေးအလွှာဆောင်ကမိသားစုတွေဟာတရားဥပဒေတွေကိုသာဆက်လက်မျက်နှာသာပြနေရတဲ့အတွက်နိုင်ငံတော်မှာမလို့ခြင်းလို့ပြစ်ပယ်ခံရတဲ့မိန်းကလေးငယ်ပေါင်း20တန်းရှိနေတယ်လို့အစိုးရကပြောကြားလိုက်ပါတယ်မိန်းကလေးမလို့ခြင်းလို့ဆိုပြီးတရားမဝင်ကိုဝင်ဖျက်ချတဲ့ရာဂန်နှုန်းဟာလည်းအများအပြားရှိနေတယ်လို့နောက်ဆုံးကောက်ယူခဲ့တဲ့နှစ်စဉ်စီးပွားရေးအစီရင်ခံစာမှာဖော်ပြထားပါတယ်တရားဥပဒေတရားမမွေးမခြင်းကလေးယူနေကြပြီးတရားဥပဒေတရားမွေးပြီးရင်ကလေးဆက်မယူကြတော့တာများတယ်လို့လည်းဆိုပါတယ်မြတ်သောအဖြစ်ပညာမတက်ပဲငငယ်ရွယ်ရွယ်နဲ့အင်ထောင်ချထားခြင်းခံရတဲ့ကြိလက်အမျိုးသမီးတွေဟာဒီအတွက်ဖိအားပေးခံရတယ်လို့လည်းအစိုးရခံစားမှဖော်ပြထားပါတယ်။ဒါပေမဲ့ချမ်းသာတဲ့မိသားစုတွေမှာလည်းသမီးမိန်းကလေးအမွေဆက်ခံခွင့်ရှိပေမဲ့သားယောက်ျားကသာပုံမဆက်ခံစေချင်ကြတာပါ။ဒီသဘောထားရဲ့ရလကတော့မိန်းကလေး20တန်းဟာမလို့ခြင်းတဲ့အတွက်ပြစ်ပယ်ခံရပြီးအာဟာရချုံငယ်ပညာမဲ့ဖြစ်နေရတယ်လို့ဆိုပါတယ်ခင်ဗျာ
။
ဇန်နဝါရီလ30ရက် VOA ရဲ့ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့မဆူမြန်မွန်တို့ပြောပြပေးသွားတာပါ။အခုသတင်းလွှာတွေထဲမှာတော့တမရအမေရိကန်တမရပြောမယ်ပထမဆုံးနိုင်ငံတော်အခြေပြမင်းကိုအကြောင်းနဲ့စပါမယ်ရှင်။ဝါရှင်တန်စံတော်ချိန်အင်္ဂါညမြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့မနေ့မှာအမေရိကန်တမရဒေါ်နယ်ထရန့်ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမင်းကိုပြောကြားမှာဖြစ်ပါတယ်။ဝေဖန်မှုတွေများစွာနဲ့ရင်ဆိုင်နေရတဲ့သမ္မတထရန့်အနေနဲ့ဘာတွေကိုဦးစားပေးထည့်သွင်းပြောကြားဖို့ရှိသလဲသမ္မတပြောကြားမဲ့မင်ကွန်းပေါ်မြန်မာຫນွေဘွားအမေရိကန်နိုင်ငံသားတွေကရောဘလို့မျှော်လင့်ချက်ရှိသလဲဆိုတာတွေကိုရှားဖောင်ကစူးစီးတင်ပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုသမ္မတတစ်တယောက်အနေနဲ့တမိုင်းမှာလူမှုထောက်ခံမှုအနေဆုံးနဲ့ကြုံတွေ့ရပြီးပြည်တွင်းနဲ့ပြည်ပမူဝါဒရေးရာတွေမှာလည်းဝေဖန်မှုများစွာနဲ့ရင်ဆိုင်ရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့ပထမဦးဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9နာရီမှာစတင်ပြောကြားမှာဖြစ်ပြီးကမ္ဘာတဝန်းကစောင့်ကြည့်နားထောင်ကြမှာဖြစ်ပါတယ်။သမ္မတရဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာအဓိကပြောကြားမယ့်အကြောင်းအရာတွေကတော့နိုင်ငံခိုင်မာလုံခြုံအားကောင်းဖို့ကိစ္စအရာတွေပါဝင်တယ်လို့အင်ဖြူတော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကအခုလိုပြောပါတယ်။
The theme of the address is building a safe, strong and proud America.
တမနာပြောကြမယ်နိုင်ငံတော်အခြေပြမိကုံးရဲ့အဓိကဦးစားပေးမယ့်အချက်တွေကတော့လုံခြုံခိုင်မာပြီးဂုဏ်ယူပွဲရာကောင်းတဲ့အမေရိကန်ကိုတည်ဆောက်သွားဖို့ဖြစ်ပြီးဒါတွေကတမနာရဲ့ပထမတည်တံ့တွင်လှုပ်ဆောင်တဲ့အကြောင်းအရာတွေပဲဖြစ်ပါတယ်
သမရရဲ့မိကွန်းတဲမှာဒါကားလို့ခေါ်တဲ့ကလေးဘဝအရွယ်ကအမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်ရှိလာသူတွေအရေးအပါအဝင်လူဝင်မှုကြီးကြပ်ရေးကိစ္စရာတွေနဲ့2018ခုနှစ်အတွင်းပြည်တွင်းနဲ့ပြည်ပရေးရာမူဝါဒဆိုင်ရာတွေထဲကသူဦးစားပေးမဲ့အစီအစဉ်အကြောင်းတွေပါဝင်လိမ့်မယ်လို့အများကမျှော်လင့်ထားကြပါတယ်။အင်ဖြူတော်ပြောခွင့်ရဆရာဟက်ကဘီစင်တာရဲ့မနေ့တနင်္လာနေ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတော်တွေကိုပြောကြားရမှာတော့သမရရဲ့နိုင်ငံတော်အခြေပြမိကွန်းနဲ့ပတ်သက်ပြီးအကြောင်းအရာအသေးစိတ်ကိုပြောမသွားပေမဲ့သမရကတော့ထိုင်မဲ့ထိုင်ခုံတဲ့တန်းထဲမှာထိုင်ကြမဲ့ဧည့်သည်တော်တချို့နဲ့ပတ်သက်လို့သူမကအခုလိုပြောပါရယ
် Some of these individual stories are heroic some are patriotic
ပြည်လာသူတချို့ရဲ့အကြောင်းအရာတွေဟာရေစွန်းတက်တီနဲ့ပြည့်စုံတယ်လို့တချို့ကမျိုးချစ်စိတ်ရှိကြပြီးတချို့ကဝန်းနေပွေရာကောင်းပါလေဒါပေမဲ့သူတို့တွေအားလုံးကဘယ်သူမှဖျောက်ဖျက်လို့မရတဲ့အမေရိကန်တွေရဲ့စိတ်ဓာတ်ရှိသူတွေပါအမေရိကန်ပြည်သူတွေပုံမှန်အကောင်းခိုင်မာလာစေဖို့ခွန်အားဖြစ်စေတယ်လို့ခွန်ယူစရာလည်းကောင်းပါလေ
တက်ရောက်လာမဲ့ဧည့်သည်တော်တွေထဲမှာ2009ခုနှစ်ကအီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့မှာစစ်မှုထမ်းရင်းမိုက်တက်နေမိယာကနေခြေနှစ်ဖက်စလုံးဆုံးရှုံးခဲ့ရပြီးမျက်စိပါကွယ်ခဲ့ရတဲ့စစ်သားမက်သျူဘရက်ဖော့ပါဝင် MS-13 ဂိုင်းအဖွဲ့ဝင်တွေရဲ့ရက်ဆက်စွာတပ်ဖြတ်တာခံခဲ့ရတဲ့မိန်းကလေးငယ်နီစာနဲ့ကီလာတို့ရဲ့မိဘတွေလည်းပါဝင်ပါတယ်ဒါအပြင်ပြီးခဲ့တဲ့နှစ်ကပထမဦးဆုံးအိမ်တလုံးကိုပိုင်ဆိုင်နိုင်ခဲ့ပြီးသမ္မတထရန့်ရဲ့အခွန်ဖြတ်တောက်မှုစနစ်ကြောင့်ရလာတဲ့အပိုငွေတွေကိုသမီးနှုတ်ရဲ့ပညာရေးအတွက်ပါစုဆောင်ပေးနိုင်ခဲ့တဲ့ဂီဟေဆော်သူခိုရီအဒမ်စ်လည်းတက်ရောက်မှာဖြစ်ပါတယ်။အင်ဖြူရော်ရဲ့ဥပဒေရေးရာညွှန်ကြားရေးမှူးမတ်ရှော့ကတော့သမ္မတပြောကြားမဲ့မိကွန်းထဲမှာစီးပွားရေးကိစ္စရာကိုအလေးပေးပြောကြားလိုက်မယ်လို့တနင်္ဂနွေနေ့တုန်းကထုတ်လွှင့်တဲ့ Fox News ရုပ်မြင်သံကြားအစီအစဉ်မှာပြောဆိုခဲ့ပါတယ်။မြန်မာနယ်ဘွားအမေရိကန်နိုင်ငံသားတွေကတော့သမ္မတပြောကြားမဲ့မိန့်ခွန်းထဲမှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးအကောင့်မဲ့ကိုပြောင်းလဲလာမယ်ဆိုတာကိုသိပြီးမမျှော်လင့်တဲ့အကြောင်းပြောပါရယ်အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့ချင်းဖော်ရမ်တွဲဘက်ညှိနှိုင်းဆောင်ရွက်ရေးမှူးဒေါက်တာရိုဒင်းဂါကအခုလိုပြောပါရယ
်ကမ္ဘာအရရက်ကရီဖျူဂျီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်များများမမျှော်လင့်ပါဘူးနောက်အဓိကမြန်မာရီဖျူဂျီတွေပေါ့နော်မြန်မာရီဖျူဂျီအများဆုံးကတော့မလေးရှားရောက်နေတယ်ထိုင်းမြန်မာနယ်စပ်ရဲ့ အိန္ဒိယမှာအနေချင်းပေါ့နော်အဲ့သူတို့တွေအတွက်ကတော့ကျွန်တော်မျှော်လင့်ချက်သိပ်မရှိပါဘူးဘာလို့ဆိုတော့ဒီ Trump ရဲ့အစိုးရကသူတက်တက်ချင်းပဲ immigrant ပေါ့နော်ဒီ refugee တွေကို welcome လုပ်ပေးနေအရင်တတ်မှတ်ထားတဲ့အရေးအတွက်တောင်မှ short ခဲ့တယ်နောက်ဒီနှစ်လည်းထပ် short ရယ်ဆိုတော့ကျွန်တော်သိပ်ပြီးတော့မမျှော်လင့်ပါဘူး
အမေရိကန်သမ္မတကလွှတ်တော်မှာနှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြတာဟာအမေရိကန်ဒီမိုကရေစီရဲ့ထုံးတမ်းအစဉ်အလာတစ်ခုဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အခြေပြမိန့်ခွန်းပြောအပြီးမှာတော့ဒီမိုကရက်ဘက်ကမက်ဆာချူးဆက်ပြည်နယ်အောက်လွှတ်တော်အမှန်ဂျိုးကနေဒီကတုံ့ပြန်ပြောဆိုမှာဖြစ်ပါတယ်ရှင
်။ရှားဖောင်ပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်တွင်ပြိပခဖြစ်ရှင်ရေကူပြည်အနံဖွဲ့ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ရမှအကြံပေးဖို့ခန့်အပ်ထားတဲ့နိုင်ငံတကာအကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီရစ်ချက်ဆန်ဟာပြီးခဲ့တဲ့သတင်းပတ်ကနှုတ်ထွက်ခဲ့တာမှာအဓိကအကြောင်းတွေအနက်တစ်ခုကတော့ဖန်စီခန်ရိုက်တာသတင်းတောက်နှစ်ဦးကိစ္စပါဝင်ပါတယ်။ဒီကိစ္စဟာရခိုင်အရေးအကြံပေးအဖွဲ့နဲ့မပတ်သက်ဘူးလို့မြန်မာအစိုးရကပြောပေမဲ့မစ္စတာရစ်ချက်ဆန်ကတော့အဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာနဲ့အကျုံးဝင်တယ်လို့ပြောပါတယ်။အကြံပေးအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကသူ့အဖွဲ့အနေနဲ့ဒီသတင်းတောက်နှစ်ဦးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုဘယ်လိုမှ PRP ပြောဆိုမှာမဟုတ်ဘူးလို့မြန်မာအစိုးရသတင်းစာနဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ကပြောပြပါမယ်ရှင
်။ဒီခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအရေးကူညီဖြစ်ရှင်းပေးဖို့ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပေးချက်တွေကိုမြန်မာအစိုးရကကောင်းထည့်ဖော်ရမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကမြန်မာအစိုးရကနေဖွဲ့စည်းခဲ့တဲ့အကြံပေးအဖွဲ့မှာနိုင်ငံတကာအကြံပေးပုဂ္ဂိုလ်၅ဦးတို့ပါဝင်ရမှာပြီးခဲ့တဲ့ဗုဒ္ဓနေ့ကအမေရိကန်နိုင်ငံသားနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချက်ဆန်ကအကြံပေးဖွဲ့ကနေနှုတ်ထွက်သွားခဲ့ပါလေ။အခုလိုသူနှုတ်ထွက်ရခြင်းအကြောင်းတွေအနေနဲ့အဓိကကတော့ထိုင်းနိုင်ငံသားဤဝင်ကြီးဟောင်းဆူရာကီယက်ဆာရီတာထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထဲဖော်ရေးကော်မတီရဲ့အကြံပေးဖွဲ့အနေနဲ့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုထောက်ခံအားပေးဖို့ပြင်အခြေအနေကိုဖုံးဖိဖို့ကြိုးစားတယ်လို့သူရှုမြင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ပြည်내ဥချူရီမဟောင်းရစ်ချက်ဆန်ကသတင်းမီဒီယာကိုပြောခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပြည်ပခအရေးသတင်းယူရေးနဲ့အရေးယူခံခဲ့ရတဲ့ရိုက်တာသတင်းတောင်နှစ်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စနဲ့ပတ်သက်လို့မစ္စတာရစ်ချက်ဆန်ကတင်ပြခဲ့ရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအကြံပေးဖွဲ့ရဲ့လုတ်ပိုင်ခွင့်နဲ့ကိစ္စမပတ်သက်ကြောင်းဒေါသနဲ့တုံ့ပြန်ခဲ့တယ်လို့ဆိုပါတယ်။ချိန်နဲ့မှာပဲခုလိုရိုက်တာသတင်းတောင်နှစ်ဦးအကြောင်းMr. Richardson အနေနဲ့ထက်သွင်းမိ мян ခြင်းဟာအကြံပေးဖွဲ့ရဲ့ mandate လုတ်ပိုင်ခွင့်မှာမပါဝင်တဲ့အကြောင်းလေမြန်မာအစိုးရပြောခွင့်ရဦးစော်ထေးကပြီးခဲ့တဲ့သတင်းပတ်ကပဲသတင်းမီဒီယာကိုတုံ့ပြန်ခဲ့ပါလေအလားတူပဲနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ဇန်နဝါရီလ25ရက်နေ့ထုတ်ပြန်ချက်မှာလေဇန်နဝါရီလ22ရက်နေ့ကနေပြည်တော်မှာဆွေးနွေးမှုတွေပြုလုပ်စဉ်အတွင်းအကြံပေးဖွဲ့ဝင်တဦးဖြစ်တဲ့ Governor Bill Richardson ရဲ့ရည်ရွယ်ချက်ဟာဒေါက်တာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်များအပေါ်အခြေခံပြီးအကြံပေးခြင်းမျိုးမဟုတ်ဘဲသူ့ရဲ့ပုဂ္ဂလိကအကျိုးကိုရှေ့ရှုဆောင်ရွက်လိုတာကိုထင်ရှားတွေ့ကြရတယ်လို့ထောက်ပြထားပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးထောင်ဘီရစ်ချ်စန်ကခုလိုတုံ့ပြန်ခဲ့ပါတယ်
။ It is in the mandate because the mandate is to reinforce
ဒါဟာအကြံပေးအဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာမှာအကျိုးဝင်ပါလေ။ဘာဖြစ်လို့လဲဆိုတော့အကြံပေးအဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာဟာကိုဗီအာနန်အကြံပေးအဖွဲ့ရဲ့အကြံပေးချက်တွေဖြစ်တဲ့ရခိုင်ပြည်နယ်ကိုပြန်လည်ထူထောင်ဖို့ရခိုင်ပြည်နယ်ကိုပြုပြင်ပြောင်းလဲပေးဖို့ပါဝင်ပါတယ်။ကိုဗီအာနန်ရဲ့အကြံပြုချက်တွေမှာသတင်းလွတ်လပ်ခွင့်အပြင်ရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကိုသတင်းလွတ်လပ်စွာယူပိုင်ခွင့်ပြုဖို့လည်းတိုက်တွန်းထားပါတယ်။ကျွန်တော်ကိုယ်တိုင်ကလည်းသတင်းမီဒီယာဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ထဲမှာပါဝင်တယ်လို့ခံယူထားတာဖြစ်ပါတယ်။ဒါ့အပြင်ကျွန်တော်ကဒီအကြံပေးအဖွဲ့မှာပါဝင်ခဲ့တာကဒီသတင်းတောင်နှစ်ဦးအဖမ်းမခံရစင်ကပါဒါကြောင့်အခုလိုအကြံပေးဖို့ရဲ့လုတ်ပိုင်ခွင့်အာနာမမပါဝင်ဘူးလို့ပြောတာဟာတိတ်ကိုအားနေတဲ့အကြောင်းပြချက်ပါ
မစ္စတာကိုဖီအာနာရဲ့ခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ထုတ်ပြန်ခဲ့တဲ့အကြံပေးချက်မှာလေသတင်းယူခွင့်နဲ့ပတ်သက်လို့အပိုက်37မှာမြန်မာစုရအနေနဲ့မကြသေးမီကာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုများရဲ့အကျိုးသက်ရောက်မှုများကိုခံရသောဒေသများနဲ့ရခိုင်ပြည်နယ်တွင်းရှိတခြားနေရာများမှာပြည်တွင်းပြည်ပသတင်းတောင်များအားပုံမှန်သတင်းရယူခွင့်များအပြည့်အဝပေးသွားဖို့ကော်မရှင်ကထပ်မံတိုက်တွန်းတဲ့အကြောင်းလေးဖော်ပြထားတာတွေ့ရပါတယ်။မစ္စတာရစ်ချက်ဆန်ကတော့မြန်မာဒီမိုကရေစီကိုနှစ်ပေါင်းများစွာထောက်ခံအားပေးလာခဲ့သူဖြစ်တဲ့ပြင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းရင်းနှီးခဲ့သူဖြစ်တဲ့အတွက်ကြောင့်လေ လက်ရှိအမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ဒရင်ဂျာအရေးပြင်းသတင်းတောင်နှစ်ယောက်လွတ်မြောက်ရေးနဲ့ပတ်သက်လို့ရေးယူဆောင်ရွက်မှုတွေကိုသူထောက်ခံပေးမယ်လို့လေအချိန်ထဲမှာပဲမြန်မာနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေချမှတ်ဖို့ကြိုးပမ်းချက်တွေကိုတော့သူ့အနေနဲ့သဘောမတူကြောင်းခုလိုပြောခဲ့ပါလေ
I support American
ကျွန်တော်နေမြန်မာနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေထောက်ခံသလားဆိုရင်မထောက်ခံပါဘူးမထောက်ခံရခြင်းကဒီတန်ခတ်ပိတ်ဆို့မှုကမြန်မာနိုင်ငံသားတွေကိုထိခိုက်စေလို့ဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်အခွင့်အရေးပေးတာကိုကျွန်တော်မြင်လို့ပါတယ်။တန်ခတ်ရေးယူတာတွေအလုံးမဖြစ်ပါဘူး။နိုင်ငံအတွက်ပိုးပြီးတော့ဒုက္ခရောက်စေမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့နိုင်ငံတကာအကြံပေးဖွဲ့ကဥဆောင်တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဆူရက်ကက်ဆူတီရာထိုင်းကတော့ရိုက်တာသတင်းတောင်နှစ်ဦးအရေးယူခံရတဲ့ကိစ္စနဲ့ပတ်သက်လို့သူတို့အကြံပေးဖွဲ့အနေနဲ့ဝင်ရောက်ပါဝင်ပတ်သက်မှာမဟုတ်တဲ့အကြောင်းမြန်မာဆူရထုတ် Global New Light မြန်မာသတင်းစာနဲ့တွေ့ဆုံမိ мян ကမှပြောကြားခဲ့ပါတယ်။ဒါအပြင်ခုလိုတရလူဘက်ကဆွဲချက်တင်အမှုစစ်ဆေးရေးချိန်တွင်ဥပဒေကိုလူတိုင်းလေးစားသင့်တဲ့အကြောင်းဒါပေမဲ့သူ့အနေနဲ့မြန်မာအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနဲ့တရားတွေ့ဆုံရမှာတော့ဒီကိစ္စကိုထက်သွင်းပြောကြားခဲ့တဲ့အကြောင်းနဲ့ဦးတောင်ထွန်းဘက်ကလည်းတရားဥပဒေနဲ့အညီဖြစ်စေရမှာဖြစ်တဲ့အကြောင်းကတိပေးခဲ့တယ်လို့လည်းသူကပြောပါတယ်။ချိန်နဲ့မှာပဲသူတို့ရဲ့အကြံပေးဖွဲ့ဟာဘယ်သူ့ကိုမှပြန်လွှတ်ပေးဖို့မြန်မာအစိုးရကိုဖိအားပေးမှာမဟုတ်သလိုတရားရုံးစစ်ဆေးမှုတွေမှာလည်းဝင်ရောက်နှောက်ယှက်ဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းကမြန်မာအစိုးရသတင်းစာမှာဖော်ပြထားပါပါတယ်ရှင်
တလှလှတံပြပြခဲ့တာပါရှင်မြမလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပမောက်ခရန်ဟီလီဟာမြမနိုင်ငံလူခွင့်ရေးဆိုင်ရာအစီရင်ခံစာထုတ်ပြန်မဲ့ခီးစဉ်တွေအဖြစ်ဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးတဲ့နောက်ဇန်နဝါရီလ24ရက်ကနေဒီကနေ့30ရက်နေ့ထိထိုင်းနိုင်ငံကိုသွားရောက်ခဲ့ပြီးဖေဖော်ဝါရီလ1ရက်နေ့မှာတော့တောင်ကိုရီးယားနိုင်ငံဆိုမျိုးရမှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်ပမောက်ခရန်ဟီလီဟာဘင်္ဂလားဒေ့ရှ်ခီးစဉ်မှာကောက်ဆက်ဘဇားခရိုင်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုသွားရောက်လေ့လာခဲ့သလိုမနေ့ကတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့တိုင်းရင်သာလူခွင့်ရေးအဖွဲ့ရဲ့ရှမ်းဒုက္ခသည်စခန်းကော်မတီဝင်တွေနဲ့တွေ့ဆုံခဲ့တာပါဒီအချိန်လေးကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါမြန်မာပြည်တွင်းဝင်ရောက်ဖို့အစိုးရကနေပိတ်ပင်ခံနေရတဲ့ကုလသမဂ္ဂလူခွင့်ရေးသုကုစလဲဗမခရန်ဟီလီနဲ့မနေ့ကတွေ့ဆုံမှုတွင်လက်ရှိမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်ခံနေရဆဲအခြေအနေကိုအစီရင်ခံစာမှာထည့်သွင်းရေးသားဖို့တောင်းဆိုခဲ့တယ်လို့အစီအဝေးသက်ရောက်ခဲ့တဲ့ရှမ်းဒုက္ခသည်စခန်းကော်မတီဝင်သူကအခုလိုပြောပါတယ်
အခုကမှဒီဆိုင်မှာရှင်းနေတယ်အစီအစာလေးကနော်သူရဲ့နောက်ဆုံး report မှာထည့်သွင်းဖို့တော်တော်တောင်းဆိုလိုက်တယ်အဲ့ဒီ channel ပဲကျွန်တော်ပြနေပါတယ
်ရှမ်းလူခွေးဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့မစ်ရန်ဟီလီတို့မနေ့ကထိုင်းနိုင်ငံတွင်တွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုသတင်းမထုတ်ပြန်ဖို့မစ်ရန်ဟီလီကနေပန်ကြားခဲ့တယ်လို့အဆိုပါဒုက္ခသည်စခန်းကော်မတီကဆိုပါတယ်မစ်ရှန်ဟီလီနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွေးရေးအစီရင်ခံစာပြီးတက်ဖို့ထိုင်းနိုင်ငံမှာရှိတဲ့ရှမ်းလူခွေးရေးဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့တွေ့ဆုံခဲ့တဲ့အချိန်လေးကိုတော့ရှမ်းတန်တော်စစ်အက်ဒီတာချုပ်ဆိုင်းမင်းကအခုလိုဆိုပါတယ
်ရှမ်းလူခွေးရေးအဖွဲ့တွေနဲ့တွေ့တယ်နောက်ပြီးတော့ဒုက္ခတဲ့နဲ့ဆိုင်တဲ့ကော်မတီတွေတွေ့တယ်အဲ့ဒါကတော့ဆွေးနွေးတဲ့ထက်ပေါ့နော်ဒီရှမ်းအဖွဲ့တွေကလည်းဒီရှမ်းပြည်ထဲမှာကြုံရတဲ့ပြဿနာလူခွင့်ရေးချိုးဖောက်ခံရတယ်ဥမာ MCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေရဲ့နေမီမပြောနဲ့ပေါ့နော်အခုအပြည့်ရထားတဲ့ RCSS SSA ထင်းချုပ်နေမီမှာတော့ RCSS နဲ့ပတ်သက်တဲ့ဆိုပြီးတော့မှလူထုဖန်စီတောင်းချထားတာတွေရှိတယ်တက်ကနေပြီးတော့မှပစ္စည်းထမ်းခိုင်းတာတွေရှိတယ်အဲ့ဒါတွေကိုရှမ်းလူအဖွဲ့အစည်းတွေကတင်ပြတယ်ကျူးလွန်ခံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ကနေရပ်ပေးဖို့ရန်ဟီးပြီးကိုသူတို့ကစာတင်ပြီးတော့မှတိုက်တွန်းပြောဆိုတယ်လို့တော့ပြောတယ်ရန်ဟီးဒီဘက်ကလည်းသူကနားထောင်ပေးတယ်မှတ်တမ်းယူသွားတယ်ဒီထိုင်းထဲမှာရောက်နေတာကထိုင်းမိသားရက်ခံချက်နဲ့သူကတည်င်းတွေကိုထုတ်ပြန်လို့မရဘူး
ဒါအပြင် NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့အေရာချုပ်ဆိုင်းမင်းကဆက်ပြောပါတယ်
။ကျန်းလူမျိုးအပြင်ဖွဲ့နဲ့တွေ့ပြီးတော့လက်နက်ကိုင်အဖွဲ့၃ဖွဲ့ရှိတဲ့ KNDP, SSCP ပြီးတော့ ANC ပေါ့
။ဗမခရန်ဟီလီဟာမြန်မာနိုင်ငံကိုသီလထဲမှာသွားရောက်มาဖြစ်ပေမဲ့လည်းမြန်မာဆိုရကဝေမခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးထိုင်းနိုင်ငံကိုဝေရောက်ခဲ့တာဖြစ်ပါတယ်။ဗမခရန်ဟီလီအနေနဲ့မြန်မာနိုင်ငံတွင်လူခွေးရေးကျူးလွန်မှုအစီရင်ခံစာကိုအပြည့်အစုံရေးပြီးရင်ထုတ်ပြန်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလဇန်ပိုင်းမှာရှမ်းပြည်နယ်တီဘောမြို့နယ်တွင်မြန်မာသံတမန်တော်ကလည်းအရသားတွေပေါ်မှာဖမ်းဆီးရေးယူမှုတွေပြုလုပ်မှုတွေရှိခဲ့တယ်လို့ရှမ်းလူခွေးရေးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းလွန်တိုင်းကခုလိုပြောပါတယ
်။ကျွန်တော်တောင်းဆိုချင်တာကအဖြစ်မဲ့ပြည်သူတွေကအများဆုံးဆက်ရှင်ပြန်လုပ်ပေးဖို့ပါတယ်ဒီဖမ်းဆီးတာတွေ
အခု၄ရက်ရှိတယ်နော်ဒီပေါ်မြန်နေတာသူမြောမြတာနဲ့ဒီဝမ်းမရတာမလွတ်တယ်ဟုတ်လား
အဖန်စီကရွာသားတွေပြန်လှုပ်ပေးဖို့ကိုလည်းရှမ်းလူခုရေးမှန်တိုင်းဖွဲ့ကနေဇန်နဝါရီလ26ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ပမ္မခရန်ဟီလီအနေနဲ့ဇန်နဝါရီလထဲမြန်မာနိုင်ငံကိုသွားပြီးလူခုရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့ရှိနေပေမဲ့လည်းပြည်ဝင်ခွင့်ပေးဖို့ကိုရောပူးပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကညှင်းဆန်ခဲ့ပါတယ်။ဒီလိုညှင်းဆန်တာဟာပြီးခဲ့တဲ့ဇူလိုင်လကမြန်မာနိုင်ငံခီးစင်ပြီးကုလလူခုရေးကောင်စီကိုတင်သွင်းခဲ့တဲ့မစ်ရန်ဟီလီရဲ့အစီအစဉ်ကစားပဲလိုက်ပြီးမျှသမှုမရှိတဲ့အတွက်အခုလိုဆုံးမြတ်ချက်ချတာဖြစ်ကြောင်းမြန်မာဆိုရကအကြောင်းပြန်ခဲ့ပါတယ်
။နိုင်ကိုရင်ပြောပြသွားတာပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီရန်ကုန်လေစိတ်မှာတနက်နဲ့လှုပ်ကြံတပ်ဖြတ်ခံရတာဒီကနေ့ဆိုမနေ့တော့ကတစ်နှစ်တင်းတင်းပြေသွားခဲ့ပါပြီ။ဒါပေမဲ့အမှန်တရားနဲ့တရားမျှတမှုမရှိသေးတဲ့အပေါ်အားမရဘူးလို့ဝေဖန်သူတွေရှိသလိုအဲ့ဒီလိုလူအဖွဲ့အစည်းဖြစ်ဖို့လူတိုင်းမှာတာဝန်ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းမနေ့ကရှင်နေကြီးဦးကိုနီနဲ့ကိုနီဝင်းတို့ကြဆုံချင်းတစ်နှစ်ပြည့်အောင်မြင်ပွဲအခမ်းအနားကိုပြေပို့တဲ့တဝင်လာမှာပြောထားပါဗျ။ပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြမှာပါရှင်
။တရားလွှတ်တော်ရှင်နေကြီးဦးကိုနီရန်ကုန်လေစိတ်မှာတနက်နေ့လှုပ်ကြံတပ်ဖြတ်ခံခဲ့ရတာဒီကနေ့2018ဇန်နဝါရီ29ရက်နေ့မှာတစ်နှစ်ပြည့်ပါပြီ။တရားလွှတ်တော်ရှင်နေဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့လှုပ်ကြံခံရပြီးသေဆုံးတာတစ်နှစ်ပြည့်တဲ့အထိတရားစီရင်ရေးစနစ်အပေါ်အားမရသလိုအမှန်တရားနဲ့တရားမျှတမှုအမြန်ဆုံးပေါ်ပေါက်ဖို့ရှင်နေကြီးဦးကိုနီနဲ့ကိုနေဝင်းတို့ကြဆုံချင်းတစ်နှစ်ပြည့်အောင်မီပွဲအခမ်းအနားကနေတိုက်တွန်းလိုက်တယ်လို့ပွဲချင်းပါကြီးတာဝန်ခံကိုထွန်းကြီးကပြောပါတယ
်။နိုင်ငံရေးအရလောက်ကျန်တက်ဖြတ်ခြင်းခံခဲ့ရတဲ့ဆရာဦးကိုနီနဲ့ကိုနေဝင်းတို့အတွက်အမှန်တရားနဲ့တရားမျှတမှုကိုတောင်းဆိုဖို့ရည်ရွယ်တဲ့ဆိုတဲ့အကြောင်းကိုအတိအကျညာကြပါလေ
။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းရှင်နေကြီးဦးကိုနီနဲ့ကိုနေဝင်းတို့ဟာလူသေးပေမဲ့နာမည်မသေးသူတွေဖြစ်ကြပြီးအမှန်တရားနဲ့တရားမျှတတဲ့လူဖွဲ့စည်းဖြစ်ဖို့အတွက်လူတိုင်းမှာတာဝန်ရှိတယ်လို့ရှင့်နေကြီးဦးကိုနီနဲ့ကိုနေဝင်းတို့ကြဆုံချင်းတစ်နှစ်ပြည့်အောက်မေဘွေအခမ်းအနားကိုပေးပို့တဲ့တဝန်လွှာထဲမှာပြောဆိုထားပါတယ်။တရားလွှတ်တော်ရှင့်နေဦးကိုနီတည်ဆုံပြီးတစ်နှစ်ပြည့်တဲ့အထိရုံးချင်းပေါင်း52ချိန်ရှိပြီဖြစ်ပြီးအမှုဟာတရားလိုပြတတ်တွေတွေကိုစစ်ဆေးတဲ့အဆင့်မှာပဲရှိနေသေးတာဖြစ်ပါတယ်။ရှင့်နေကြီးဦးကိုနီလိုလားခဲ့တဲ့တရားဥပဒေစိုးမိုးရေးဆိုတာဟာလက်ရှိဥကုန်ဤအမှုပေါ်မှာတော့တရားဥပဒေစိုးမိုးမှုရှိလာနိုင်ပါမလားလို့တန်တရားဖြစ်မိတယ်လို့တရားလွတ်တော်ရှိနေဥခင်မောင်ထေကပြောပါတယ
်။အားလုံးကတော့အပြင်မှာတည်နေတာပဲ။ကိစ္စတွေကိုရောက်လာနိုင်တဲ့လုံလောက်တဲ့တက်တဲ့ခံချက်တွေရှိမရှိဆိုတာကဒါကနေဦးဆောင်ရွက်တဲ့အဖွဲ့အစည်းတွေပေါ်မှာမှတည်တယ်။တရားဥပဒေစိုးမိုးရေးဆိုတာအဲ့ဒါပဲလေ
။လက်ရှိဥကုန်ဤအမှုဖြစ်စဉ်မှာလုံလောက်တဲ့တက်တဲ့ခံချက်တွေကိုရဲတပ်ဖွဲ့ဘက်ကနေမရဘူးလို့လည်းဥခင်မောင်ထေကပြောပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေလက်အောက်မှာတရားဥပဒေစိုးမိုးရေးမရနိုင်တာမို့ဥက္ကိုနီကြဆုံးခြင်းအတွက်အမှုမှန်ပေါ်ပေါက်ဖို့မလွယ်ဘူးလို့တရားလွှတ်တော်ရှေ့နေဦးကြီးမြန်ကအခုလိုပြောပါတယ
်။အဲဥက္ကိုနီကြဆုံးခြင်းကသူ့မိသားစုကိုဆုံးရှုံးတာပေါ့ကျွန်တော်နိုင်ငံတစ်ခုလုံးနဲ့တရားဥပဒေစိုးမိုးရေးကိုတိုက်ခိုက်တာ
။အငားရင်မောင်းကိုနေဝင်းရဲ့ဇနီးဖြစ်သူကလည်းအမှုရှေ့ကြလာတဲ့အပေါ်မှာအားမရသလိုအမှုမှန်ပေါ်ပေါက်စေလိုတယ်လို့အခမ်းအနားမှာပြောဆိုခဲ့ပါသေးတယ်။ဘာရီရှိနေကြီးဥကိုနီနဲ့ကိုနေဝင်းတို့ကြဆုံချင်းတနစ်ပြည့်အောင်မေပွဲအခမ်းအနားကိုဘာသာပေါင်းစုံအဖွဲ့ကခေါင်းဆောင်တွေရှိနေတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပါအဝင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာစီရဲ့အပါအဝင်အခြားနိုင်ငံတကာသံအမတ်တွေလည်းဒီခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီပွဲချုပ်ဥပဒေအကြံပေးတရားလွှတ်တော်ရှိနေဥကိုနီကြဆုံချင်းတနစ်ပြည့်အောင်မေပွဲအခမ်းအနားကို NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်လာတာတော့မရှိပါဘူးရှင်။
မမြင်မြင်ခိုင်ပြပြသွားတာပါရှင် VOA American အတန်ရဲ့ဗုဒ္ဓဟူးနေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ခါအင်္ဂါနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ဒီဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်္ကန်းစာစီးပွားရေးအစီအစဉ်တို့နဲ့အတူသုတဆုံလင် American တခွင်အစီအစဉ်မှာတော့
သူတို့ကို GPS တပ်ထားပေးတာကပါလဲဆိုတော့တကယ်လို့အင်္ဂါနေ့အပြင်ဘက်ထွက်သွားတယ်ဆိုလို့ရှိရင်အဲ့ဒီ GPS ကနေပြီးတော့ probation ဌာနကိုalert လုံးမှာပေါ့နော်သတင
်းအရမ်းမူပြီးကာမောင်းလို့မရအောင်အမေရိကန်မှာဘလို့ဆောင်ရွက်ကြတယ်လဲဆိုတာကိုနှာစင်ကြရမှာပါဒီလိုစီစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဥကျော်စံသားနဲ့ဥဆံမွေတို့ကောက်နှုတ်တင်ပြပေးထားတာကိုနှာစင်နိုင်ပါပြီရှင
်မြန်မာအစိုးရပြန်လဲဖွဲ့စည်းအလားအလားဆွဲကောင်းစင်နဲ့လဲရေးခင်ရေးသားထားတာကို Bangkok Post မှာဖတ်ရပါတယ်စီးပွားရေးတိုးတက်မှုပွင့်လင်းမြင်သာစီးမှုနဲ့အုပ်ချုပ်ရေးထိရောက်မှုတို့အတွက်အဟံတာဖြစ်နေတာတွေကိုကင်တွယ်ဖို့အထုတ်တဲ့အနေနဲ့မြန်မာအစိုးရဟာကြီးမားတဲ့အပြောင်းအလဲလှုပ်လှနိုင်ပွဲရှိတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ရွေးကောက်ခံအရာသားအစိုးရခေါင်းဆောင်ဖြစ်နှစ်နှစ်တောင်ယူခဲ့ပြီးတဲ့နောက်ဒေါက်ဆန်းစုကြည်ရှစ်မှာခက်ခဲတဲ့ကာလတွေကိုဖြတ်သန်းရမှာဖြစ်တယ်လို့အကြက်ခတ်သမားတွေကဆိုကြပါတယ်။စီးပွားရေးကိုစီးကြီးသားသားမပြုတ်ပြင်နိုင်ရင်လက်မဲ့ရွေးကောက်ပွဲမှာယုံကြည်ခံရမှုကျဆင်းသွားနိုင်ပွဲရှိနေပါတယ်။ဒါပေမဲ့အစိုးရကြုံတွေ့နေရတဲ့အခက်အခဲတွေကလည်းကြီးမားလာပါတယ်။ရခိုင်ပြည်နယ်ပြဿနာပင်လုံညီညာရေးညီလာခံကိစ္စတို့ကအဓိကကျနေလို့စီးပွားရေးစီမံခန့်ကိစ္စဟာရွှေဆိုင်ချင်းခံနေရပါတယ်။ဒါ့အပြင်အစိုးရမှရှင်းလင်းပြတ်သားတဲ့မူဝါဒလမ်းစဉ်မရှိဘူးလို့လည်းသုံးသပ်သူတွေကဆိုပါတယ်။အဂတိလိုက်စားမှုနဲ့ဘျူရိုကရေစီရန်တရားညံဖြစ်မှုတို့ဟာစီးပွားရေးနဲ့ပတ်သက်ပြီးအဓိကပြဿနာနှစ်ရပ်ဖြစ်တယ်လို့လည်းတချို့ကထောက်ပြကြပါတယ်။ပြီးခဲ့တဲ့လအနေငယ်အတွင်းမှာပဲပြည်နယ်ဝန်ကြီးတချို့အပါအဝင်လွှတ်တော်အမတ်30ကျော်ကိုအဂတိလိုက်စားမှုစီမံခန့်ခွဲမှုလွှဲမှတ်မှုတွေနဲ့စုံစမ်းစစ်ဆေးနေရတယ်လို့NLD ပြန်ကြားရေးကော်မတီအတွင်မှမုံရွာအောင်စင်ကပြောတယ်လို့ဆိုပါတယ်။စွန့်ရီပုံမိုထိရောက်တုတ်တက်စီဖို့အတွက်လိုအပ်တဲ့အဓိကအပြောင်းအလဲတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်းသူကရှင်းပြကြောင်းညှိစားထားပါတယ်။အစိုးရကတော့မကြတိခင်ကပဲအဂတိတိုက်ဖြတ်ရေးကော်မရှင်ကိုအဖြစ်ဖွဲ့စည်းခဲ့ပါတယ်။အုပ်ချုပ်ရေးအရာရှိတွေဟာလည်းပြုပြင်ပြောင်းလဲရေးအတွက်အထောက်ပံ့မဖြစ်ဘဲအဟံတသာဖြစ်နေတယ်လို့သုံးသပ်သူတွေကဆိုကြပြန်ပါတယ်။ပြီးတော့စီးပွားရေးမူဝါဒအတွက်ဘယ်သူအဓိကကြသလဲဘယ်သူတာဝန်ရှိသလဲဆိုတာကလည်းစဉ်စဉ်လင်းမရှိပါဘူးတဲ့စီးပွားရေးဟာအတွေ့အကြုံရှိသူကိုတာဝန်ပေးသင့်တယ်လို့လည်းစီးပွားရေးသမားတွေကယူဆနေကြကြောင်းဤသားထားပါတယ်တချို့ကလည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အပေါ်မှာစုပြုံနေတဲ့တာဝန်တွေကိုဝေမျှဖို့အတွက်ဝန်ကြီးချုပ်လိုအစိုးရအဖွဲ့အကြီးအကဲတယောက်ယောက်ကိုခန့်အပ်သင့်တယ်တကယ်တော့ဒီတာဝန်တွေကိုသမ္မတဦးထင်ကျော်ကတာဝန်ယူလှုပ်ဆောင်မှဖြစ်ပေမဲ့ကျန်းမာရေးအခြေအနေကြောင့်လုပ်နိုင်မှာမရှိပါဘူးဒါမှခက်တာကဝန်ကြီးချုပ်ခံထားမယ်ဆိုတဲ့ကိစ္စကိုလည်းဖွဲ့စည်းပုံဥပဒေကခွင့်ပြုထားခြင်းမရှိဘူးလို့ရေးသားထားပါတယ်။အရေးကြီးတာကလက်ရှိအခြေအနေကိုအမြန်ဆုံးပြင်ရမယ်။အချိန်သိပ်မကြံတော့ဘူးလို့သုံးသပ်သူတွေကပြောကြောင်းလက်ရှိခင်ရေးသားထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
။မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာအရေးဒုက္ခကြီးကနေလွတ်မြောက်သွားအောင်လုပ်တင်တဲ့အချက်၃ချက်ရှိတယ်ဆိုပြီးတော့ The Washington Post သတင်းစာကြီးရဲ့အတွေ့အမြင်အပေါ်ကဏ္ဍမှာတန်တမဟောင်းဘီလ်ရစ်ချတ်ဆင်ကရေးသားထားတဲ့သုံးသက်ချက်ဆောင်းပါးကိုကောက်နှုတ်တင်ပြပေးပါမယ်။စာရေးသူကလွန်ခဲ့တဲ့2လကလေးကရခိုင်ပြည်နယ်အတွင်းကပြည်ပခန့်ဖြစ်ရှင်းနိုင်မှုအတွက်တင့်တော်လျှောက်ပတ်တဲ့မူဝါဒချမှတ်နိုင်အောင်မြန်မာအစိုးရကိုအကူအညီပေးတဲ့နိုင်ငံတကာအကြံပေးအဖွဲ့မှလုတ်ကန်ခဲ့ပြီးအခုတော့အဲ့ဒီအဖွဲ့အနေနဲ့မြန်မာနိုင်ငံနဲ့ဒေတာရင်းမှရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြစ်ရှင်းပေးနိုင်မယ်လို့သိပြီးတော့ယုံကြည်မှုမရှိတော့တဲ့အတွက်နှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ဩဇာရှိတဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာတတိတခြားဖြစ်နေပြီးတော့ဘေးကပြောကြတဲ့အပြူသဘောဝေဖန်တာတွေကိုနားထောင်လိုချင်တဲ့ဆန္ဒမရှိဖြစ်နေပါတယ်။သူမရဲ့အစိုးရဟာကိစ္စတစ်ခုကိုမှန်မှန်ကန်ကန်ချင်းကပ်ဖို့ထက်မြင်းမြန်ဆန်းဆန်းပြီးမြောက်ဖို့ကိုအာရုံစိုက်နေပါတယ်။ရခိုင်ပြည်နယ်အရေးဘေးကျန်နှံ့ချက်ထပ်မဖြစ်အောင်ဟန်တားခြင်းနဲ့နိုင်ငံတကာအလဲမှာနာမည်ပြန်ရလာခြင်းနဲ့ဆိုရင်ချက်ချင်းလက်ငင်းတိတာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါတယ်။မြန်မာအစိုးရအနေနဲ့လှုပ်ဆောင်နိုင်စရာအချက်၃ချက်ရှိပါတယ်။ပထမအချက်ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးကိုင်းတွယ်ဖြည့်ရှင်းတဲ့နေရာမှာကျင့်ဝတ်တိုက်ခါပန်းရထိရောက်ကောင်းမွန်တဲ့ခေါင်းဆောင်မှုတည်ဆောက်ဖို့လိုပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်လူကြိုက်များမှုဟာရွေးကောက်ပွဲကျင်းပစဉ်ကာလတုန်းကတည်းကယောမားလာနေပါပြီ။သူမအပေါ်ယုံကြည်လေးစားမှုဟာတိုင်းရင်းသားတွေထက်မြန်မာလူမျိုးတွေကြမှာအများစုရှိနေတာပါ။သူမအနေနဲ့လူလူကြမှာအမုန်းတရားလှုံ့ဆော်တာတွေနှိမ်ချပြောဆိုဆက်ဆံတာတွေကိုပြက်ပြက်သားသားဝေဖန်ပြောဆိုဖို့လိုပါတယ်။ ဒုတိယချက်ကတော့အကြမ်းဖက်မှုကျူးလွန်သူတွေပေါ်ထိရောက်ပြီးတော့တာဝန်ခံမှုရှိတဲ့လုံထုံးလုံနည်းတွေချမှတ်ဖို့လိုပါတယ်တတိယချက်ကမြန်မာနိုင်ငံအနေနဲ့ရခိုင်အကြမ်းဖက်ကော်မရှင်ကထောက်ခံတင်ပြထားတဲ့အစီအစဉ်တွေဦးစားပေးလှုပ်ဆောင်ရမယ့်အချက်တွေနဲ့အညီရခိုင်ရေးညှိနှိုင်းဆောင်ရွက်ဖို့အတွက်မဟာဗျူဟာတရက်ချမှတ်လှုပ်ဆောင်သင့်တယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
အခုဆက်ပြီးနားဆင်လေ့လာကြမယ့်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချပေးနေပါတယ်ရှင
်ဒီနေ့မတွေ့ချင်းပြမယ့် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ aDEAD dead theta H O R S E horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှစ်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinkingHe'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အတိပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးချက်မရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလတန်ရဲ့ Irian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါတော့မယ်မြန်မာနိုင်ငံကလူငယ်တွေကြားမှာတဖြည်းဖြည်းရေပန်းစားလာနေတဲ့ Owe Ride အငှားယဉ်စနစ်ဟာအမေရိကမှာလိုပဲတက္ကစီအငှားယဉ်တွေအစား Uber နဲ့ Lyft စတဲ့အခီးသည်တွေဈေးနှုန်းသက်သာစွာငှားစီနိုင်တဲ့ Telephone Application နဲ့ကြိုတင်မှာယူနိုင်တဲ့အငှားယဉ်စနစ်မျိုးဖြစ်တဲ့အကြောင်း Owe Ride ကုမ္ပဏီအကြီးကဲဦးကျော်မင်းဆွေကပြောပါတယ် Owe Ride ဟာမြန်မာနိုင်ငံကရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကခရီးသည်တွေအတွက်ဈေးနှုန်းသက်သာပြီးလုံခြုံစိတ်ချမှုရှိစေမယ့်အစီအစဉ်ဖြစ်တယ်လို့ပြောပါတယ်ဦးကျော်မင်းဆွေကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်းကတင်ပြထားပါတယ်ရှင
်အမေရိကန်မှာဆို Uber တို့ Lyft တို့အမျိုးမျိုးပေါ့နော်ထိုင်းမှာဆိုလည်းထိုင်းအလျောက်သူစီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလည်းအဲ့ဒီသဘောလား Owe Ride ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျာ
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်ရန်ကုန်မှာကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုပြောချင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိရပါပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတည်တည်ချာချာ register လုပ်ထတာမတွေ့ရဘူးဗျကျွန်တော်ရန်ကုန်မှာဆိုလိုချင်တာကတက္ကစီ driver တယောက်ကလည်းပဲကျုံတဲ့ driver ကျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားနေနေတာတွေ့ရတယ်ဗျဆိုတော့ကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့သိပြီးတော့မကွာပါဘူးခင်ဗျာအတူတူပါပဲဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျာ
အဲ့တော့ Owe Ride ကိုမောင်းလို့တဲ့သူတွေကဟိုလက်ရှိမှာ taxi အဖြစ်နဲ့မောင်းနေတဲ့သဘောကအဲ့ရောရင်မောင်းလိုင်စင်အနီးရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျာအဲ့လိုလား
ဟုတ်ပါတယ်ခင်ဗျာရင်မောင်းလိုင်စင်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုင်စင်လို့ခေါ်တယ်ရင်မောင်းလိုင်စင်အညိုလို့ပါတယ်ခင်ဗျာ
ကအဲ့တော့ဂါကြီးလိုင်စင်တို့ဟိုပါပေါ့ ဟိုနံပါတ်ပြရလဲအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Ride မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်တို့ဘာတွေများလှုပ်ဆောင်ရပါလဲခင်ဗျ။အ
ာဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပထမဆုံး registration process တခုရှိရပါတော့နော်။ဒီ taxi မောင်းနေတဲ့ယာဉ်မောင်းနေတဲ့အနေနဲ့ကျွန်တော်တို့နဲ့ register လုပ်မယ်ဆိုလို့ရှိရင်ပတ်သက်တဲ့ကိုရေးကိုယ်တာအချက်လက်အပြည့်အစုံကျွန်တော်တို့တောင်းပါတယ်ခင်ဗျ။ပြီးလို့ရှိရင်အဲ့ဒီကိုရေးကိုယ်တာအချက်လက်အပြည့်အစုံမှာဘယ်မှာနေလဲဆိုရယ်ရက်ွက်ထောက်ဆက်ရထောက်ခံစာရက်စက်ထောက်ခံစာအစားအကုန်လုံးလိုတာပါနော်။ပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျ။ technology နဲ့ပတ်သက်တဲ့ training တွေပေးတယ်။ပြီးရင်သူတို့ဒီရင်မောင်းတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training တွေကျွန်တော်တို့ပေးပါတယ်ဗျ။ပြီးပြီဆိုလို့ရှိရင်သူတို့စပြီးတော့အစမ်းမောင်းဝင်ပေးပါတယ်စမောင်းပြီးတော့အစမ်းမောင်းလို့အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့တပတ်နေတပတ်အတွင်းမှာကျွန်တော်တို့သူတို့ Oway Ride ရဲ့ permanent driver အနေနဲ့စမှတ်ပေးပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့သူတို့ဈေးနှုန်းကြတာကောတဘောရခိုင်နှုန်းအဖြစ်ပေါ့တဘောကဆိုကြပါစို့အာစုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝရီအဝိုင်းကိုသွားကျင်တယ်ဆိုရင်ဥပမာအဖြစ်တဘောကတရားကြမယ်ဆိုရင်သူတို့အနေနဲ့ရခိုင်နှုန်းအဖြစ်ဘယ်လောက်ရသလဲအဲ့ဒါကောဘယ်လိုမျိုးကြေးတွေရောဘယ်လိုတတ်မှတ်တယ်လဲဗျဟိုဟိုကနေကုမ္ပဏီနဲ့ဟို driver ကြားတယ
်အဟုတ်ကဲ့ driver က 90% ရပါတယ်ခင်ဗျကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုတည်းမဟုတ်ပဲနိုင်ငံတကာ company တွေရှိနေပါတယ်ဒါပေမဲ့ company အားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့ကျွန်တော်တို့ company ဘက်က10ရာခိုင်နှုန်းပဲယူပြီးတော့ driver တွေက90ရာခိုင်နှုန်းရပါတယ်ခင်ဗျ
အော်
ကျွန်တော်အများကြီးတောင်းလို့ပြေးထားပါ
စေ။ဈေးနှုန်းကတဘောကမြို့တွေကနေပြီးတော့တဘောကတောင်းကလာလောက်သွားနေတယ်ဆိုတက္ကစီသမားရဲ့ပါဇက်ထဲမှာပဲဈေးရရှိတာ哦ပြီးတော့ဟိုဈေးစစ်တာဘာညာကတ်စတမာနဲ့အပေးယူလောက်တာတော့ရှိတာပေါ့နော်ဒါပေမဲ့ဈေးနှုန်းကသူတို့ပါဇက်ထဲမှာရှိတယ်လို့ပဲရေးပူကရှိတာပေါ့အဲ့တော့ကိုကျော်မင်းဆွေတို့ဒီ Oway Ride အနေနဲ့ကြတော့ဘလို့တတ်မှတ်တယ်လဲဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကြတယ်ဆိုတော့ဘလို့စံနှုန်းနဲ့တတ်မှတ်တယ်လဲဗျအ
ာကျွန်တော်တို့ကအဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တွက်ပေးတယ်ဗျာအဓိကတော့ကျွန်တော်တို့စနစ်ကကားပေါ်တက်လိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့ပဲမီတာချိုးသွားလိုက်တယ်ဗျာအဲ့သူတို့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံပဲဗျာ
Oway Ride ဟာဒီဟောပေါ်လုံးုံစိတ်ချမှုအတွက်လည်းရည်ရွယ်တယ်ပေါ့နော်စာတီထောင်ရတဲ့ရည်ရွယ်ချက်ထက်မှာဆိုတော့ဆိုကြပါစို့ Oway Ride စီးတဲ့ customer တယောက်ယောက်ကခီးတဲ့တယောက်ယောက်ကတခု Oway Ride ပေါ်မှာတခုဖြစ်သွားတယ်ဒါမှမဟုတ်တံပိုးကြီးတဲ့ပစ္စည်းတခုကြံခဲ့တယ်ဆိုရင် Oway Ride ကတာဝန်ယူသွားတယ်ဘောကကြံခဲ့တဲ့ပစ္စည်းကိုပြန်ပေးတယ်တို့နောက်ဟိုဟာပေါ့ဟိုခီးတဲ့တခုကိုထိလက်ရောက်ဖြစ်သွားတယ်တို့ဘာလို့မတော်မတရားပြုခံရတယ်မတရားဆက်ဆံခံရတယ်ဆိုလို့ရှိရင်ရောကုမ္ပဏီကနေပြီးတော့အဲ့ဒီဟိုဟာပေါ့ဒီ driver ကိုထိုက်တန်တဲ့အရေးယူမှုရှိသလားရော်ကြေးပေးတာမျိုးပါညာအဲ့လိုမျိုးပေါ့နော်ဟိုဘယ်လိုမျိုး responsibility ရှိပါလဲ
။ဟုတ်ကဲ့ကျွန်တော်တို့မှာ process ကတော့အဓိကတော့ပြည်မှုပေါ်မှာမူတည်တာပေါ့နော်။ဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရတာကပြန်ခဲ့တဲ့ပစ္စည်းတွေ99ရာခိုင်နှုန်းကတော့ဒေတာပေါက်ပြန်ရပါတယ်ဗျ။ကျွန်တော်တို့တကယ်ကိုကားပေါ်မှာတိမ်ပေါင်းများစွာပြန်တဲ့ပစ္စည်းတွေချန်ခဲ့တာတွေလည်းဂျုံခဲ့ရပူပါတယ်။ဖုန်းတွေစက်ဆိုင်တွေချန်ခဲ့တာခဏခဏပဲပေါ့နော်။အဲ့ဒါတွေအကုန်လုံးကကျွန်တော်တို့တရာခိုင်နှုန်းပြန်ရအဓိကဘာလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီးဆိုတာနဲ့သူတို့ bad driver နဲ့ bad passenger သွားနေလဲဆိုတော့ data ကိုကျွန်တော်တို့ကသိမ်းပေးထားတယ်။နောက်ဘယ်လမ်းကြောင်းတွေသွားရဲဆိုတော့ GPS data တွေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီကျွန်တော်တို့ကတစ်ခုဖြစ်လာရဲဆိုချက်ချင်း action ရလို့ရတယ်ဗျ။အဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီ Taman taxi driver တယောက်အနေနဲ့ကလမ်းပေါ်မှာcop ပြီးတော့တားတယ်cop ပြီးသွားရဲဆိုရင်ဘယ်ယာဉ်မောင်းနဲ့ဘယ် passenger နဲ့သွားထားလဲဆိုတာဘယ်သူမှမ data မရှိဘူး။ဘယ်သူမှလည်းမသိဘူးစီးသွားတဲ့သူကလည်းဘယ်ကားစီးသွားလဲဆိုတာမသိဘူးလို့ driver ကလည်းဘယ် passenger ဆိုတာမသိဘူးကျွန်တော်တို့ကဟိုအားလုံးတယောက်နဲ့တယောက် communicate လုပ်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားတယ်ဒါကတော့ကျွန်တော်တို့မှရှိနေတာဖြစ်တဲ့အတွက်တစ်ခုဖြစ်လာရဲဆိုရင်ချက်ချင်းကျွန်တော်တို့က action ရလို့ရတယ်ဗျာနောက်တစ်ခုက driver တွေပေါ်မှာလည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့သတ်မှတ်ထားတဲ့စီကန်းတွေကိုဖောက်ပြက်ခဲ့တယ်ဆိုလို့ရှိရင်အသေးစားဆိုလို့ရှိရင်ကျွန်တော်တို့စာပိုင်းမှာ warning ပေးတယ်ပြီးရင်ကျွန်တော်တို့suspend လုပ်လိုက်တာပေါ့နော် device suspend လုပ်တယ်နောက်တစ်ချိန်ထပ်ပြီးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ system နဲ့ကနေပြီးတော့တခါလဲ fire လုပ်လိုက်တဲ့အစီအစဉ်တွေကျွန်တော်လုပ်တာရှိပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီ company တစ်ခုစလုပ်ပြီးဆိုလို့ရှိရင်ဒါ profitability ကတော့ဒါ the bottom line ကတော့ဒါအဓိကအရေးကြီးတာကို company တွက်ကဘယ်လိုပဲဖြစ်ဖြစ်သူ့အနေနဲ့ဘယ်လောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလဲဝန်ထမ်းတွေခန့်နိုင်မယ်သူကလုပ်ငန်းတိုးချဲ့နိုင်မယ်ဆိုတဲ့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ Oway company နဲ့အနေနဲ့ကောဒီဒီဟို application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းနေမှာရင်းနှီးမြှုပ်နှံခဲ့ရတဲ့ဟာတွေဘာတွေနဲ့ ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများဆုံးအရာဘယ်လိုပြောလို့ရမလဲအဲ့ဒါ
ကျွန်တော်တို့ဒီ OA right healing တခုလည်းပဲပြောမှဆိုလို့ရှိရင်တော့profitable ဖြစ်နေတဲ့အဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပြီးတဲ့နောက်အခုသုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ရှင်အမေရိကန်မှာနေထိုင်နေကြတဲ့မြန်မာရွှေ့ပြောင်းအခြေချနေထိုင်သူတွေအထူးတလည်ရင်ဆိုင်ရလေရှိတဲ့ DUI လို့ခေါ်တဲ့အရက်မူပြီးကားမောင်းရမှာဥပဒေအရဘလို့အရေးယူခံရနိုင်တယ်လဲဆိုတာကိုပြီးခဲ့တဲ့သတင်းပတ်ကပြောပြပြီးသွားပါပြီ။အခုတစ်ပတ်မှာတော့အရက်တောက်ပြီးရင်မောင်းလို့မရအောင်အာဏာပိုင်တွေဘလို့စက်မှတ်ကင်တွယ်တယ်လဲဆိုတဲ့အကြောင်းကိုသိကြရမှာပါ။အင်ဒီယာနာပြည်နယ်ကအစိုးရလက်ထောက်ရှိနေမလွန်ခန့်ပိုက်ပါကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင်။
ဆိုတော့နောက်တစ်ခုကဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကြားဘူးတာပေါ့လေဥမာတချို့အဲ့လိုမူးပြီးတော့ဟိုကားမောင်းတဲ့အတွေ့သူတို့ထောင်တန်းချမှတ်ရလောက်အောင်လဲပဲဟိုပြစ်ဒဏ်ချမှတ်တာမျိုးမဟုတ်ဘဲနဲ့ဥမာ6ရောက်မှာပဲဖြစ်ဖြစ်ပေါ့နော်ဟို GPS device ပေါ့လေကိုယ်ပင်နေရာမှာရောက်နေလဲဆိုတာကိုသိအောင်ပေါ့နော်ဆိုတော့အဲ့လိုဟာမျိုးတွေတက်ပေးထားတယ်ဒါမှမဟုတ်လို့ရှိရင်လည်းပဲမူးလို့ရှိရင်ကားမောင်းလို့မရအောင်ပေါ့နော်ကား engine နဲ့အဲ့ဒီ device တစ်ခုပေါ့လေတက်ထားပေးရတယ်ကိုကပါဇက်နဲ့မှုတ်ပြီးတော့ပါဇက်ထဲကနေပြီးတော့ဒီအယ်ကိုဟောပမာဏများသွားတယ်ဆိုလို့ရှိရင်မော်တော်ကားကိုဆက်မနှိုးအောင်လှုပ်ထားတဲ့ဟာမျိုးပေါ့လေအဲ့ဒါမျိုးတွေလည်းတက်ပေးထားတယ်ဆိုတာမျိုးကျွန်တော်တို့သိရတာရှိပါတယ်အဲ့ဒီအကြောင်းလေးရောနည်းနည်းရှင်းပြပါအောင
် Okay အဲ့ဒါမျိုးတွေကဘယ်ချိန်မှာဆက်တက်ကြလဲဆိုတော့ဒီ pre trial အဆင့်ပေါ့နော်ပြစ်မှုရင်ဆိုင်မှုမလုပ်ခင်ပြစ်မှုဝန်ခံမှုမလုပ်ခင်ဒီ initial hearing ကနေစပြီးတော့ကြားနာရတဲ့အချိန်မှာအစိုးရရှိနေတဲ့တွေကဘာတောင်းလို့ရှိလဲဆိုတော့တရားသူကြီးကိုဒီလူကအရက်တောက်ပြီးတော့ကောင်းမောင်းနဲ့ပြစ်မှုခံရတဲ့အတွက်ကြောင့်မလို့သူ့ကိုဒီpre trial adultery မှာ condition တခုအနေနဲ့ alcohol monitor နဲ့အိမ်မှာစောင့်ခိုင်းတယ် alcohol monitor ဆောင်ရတယ်ဆိုတာကဒီ probation ဌာနကနေပြီးတော့သူတို့ကိုအချိန်ကိုသူတို့မှုတ်တတ်မှတ်ရတဲ့မှုတ်ရတဲ့အချိန်တွေရှိတယ်ဒီနေ့မှာ3-4ခါလောက်ပေါ့နော်ဘယ်အချိန်မှာဆိုမှုတ်ရမယ်ဆိုပြီးတော့သူတတ်မှတ်ထားတာရှိတယ်အဲ့ဒါတွေကိုလူကပုံမှန်မှုတ်နေရမယ်ဆိုတော့လို သူ့ရဲ့reason ကပါလဲဆိုတော့တကယ်လို့အရက်တောက်တယ်ဆိုလို့ရှိရင်အဲ့ဒီစက်ကနေပြီးတော့ probation ကိုအကြောင်းကြားမှာဖြစ်တယ
်ဟုတ်ကဲ့ဆိုတော့အဲ့ဒါဆိုရင်အမှုကထပ်တိုးသွားတာပေါ့
တကယ်လို့အဲ့ဒါမျိုးတွေသူတောက်မိတယ်ဆိုလို့ရှိရင် probation ကျွလွန်တာဖြစ်သွားတယ်ပြစ်မှုနောက်တစ်ခုထပ်တိုးနိုင်တယ်ဆိုတော့နောက် post trial ပေါ့နော်ဒီအမှုပြီးပြီးတဲ့အခါကျတော့ဒီပြစ်ဒဏ်အနေနဲ့တကယ်လို့ရင်ဆိုင်လို့ရှုံးသွားတာပဲဖြစ်ဖြစ်သူပြစ်မှုဝန်ခံလို့ရှုံးသွားတာပဲဖြစ်ဖြစ်ဆိုလို့ရှိရင်ပြစ်ဒဏ်အနေနဲ့ဟုတ်တယ်ထောင်ကျတာမျိုးကတိတ်မရှိဘူးဒါပေမဲ့ဒီပြစ်မှုဝန်ခံတဲ့အနေနဲ့အချက်လက်တော်တော်များများလောက်ခမ်းတာရှိပါတယ် probation ကနေ supervise လုပ်ရတယ်ဆိုတော့သူတို့က random alcohol test လုပ်ရတယ်တကယ်လို့အရေးဆွဲလန်းခြင်းရှိတယ်ဆိုလို့ရှိရင် treatment လိုအပ်တယ်ဆိုလို့ရှိရင် treatment တွေ evaluation တွေလုပ်သူတို့ကလုပ်ရပါတယ်နောက်တစ်ခုက GPS တက်ထားတယ်ဆိုတာကတော့တချို့တွေကဒီ home detention အနေနဲ့ခံရတဲ့လူတွေပြစ်ဒဏ်ခံရတဲ့လူတွေဖြစ်နိုင်တယ်တကယ်လို့ home detention ဆိုလို့ရှိရင်ထောင်ချမဲ့အစားအိမ်မှာအကျဉ်းချုပ်တာပေါ့နော်ဆရာကကြတော့ကို GPS တက်ထားပေးတာကပါလဲဆိုတော့တကယ်လို့အိမ်ကနေအပြင်ဘက်ထွက်သွားတယ်ဆိုလို့ရှိရင်အဲ့ဒီ GPS ကနေပြီးတော့ဒီ probation ဌာနကို alert လုပ်မှာပေါ့နော်တရင်ပို့မှာဖြစ်တယ်ဆိုတော့ဘယ်သွားနေလဲဆိုတော့သိအောင်လို့ GPS ကိုတက်ထားခြင်းဖြစ်တယ်ဒီကလေးကြလို့ရှိရင်ဒီကားထဲမှာသူတို့ထည့်ထားတဲ့ set ကတော့ interlock ignition လို့ခေါ်ပါတယ်ဆိုတော့အဲ့အရာကြီးကကားနှိုးလို့မရအောင်တက်ထားတဲ့ဆက်မျိုးတွေလည်းဆောင်းခိုင်းတာလည်းဖြစ်နိုင်ပါတယ
်ဟိုပြည်နယ်တစ်ခုနဲ့တစ်ခုမှာရောဒီလိုအမှုမျိုးကိုပေါ့လေဟိုကင်တွယ်ပုံကအတူတူပဲလားခင်ဗျအ
ဲ state တနေရနဲ့တနေရနဲ့ကတို့ကဥပဒေကိုရွေးပိုင်권ရှိတယ်လောက်ပိုင်권ရှိရယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီကျမကတော့ဒီ Indiana မှာ license ရတယ်ဆိုတော့ Indiana ရဲ့ဥပဒေကိုကျွန်တော်ပြောခြင်းဖြစ်တယ်ဆိုတော့ဒီကျမပြောတဲ့ဒီဥပဒေတွေကဒီ state တွေရဲ့လိုက်နာတဲ့ဥပဒေတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့နဲ့လွဲသွားတဲ့ဟာတွေလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဆိုတဲ့ဟာကိုအရင်ကျွန်မပြောချင်တယ်ဆိုတော့ဒီ Indiana မှာဒီလိုမျိုးဒီ UI နဲ့မိပြီဆိုလို့ရှိရင်ပထမဦးဆုံးမိတဲ့အချိန်က misdemeanor နဲ့ပြစ်ဒဏ်သတ်မှတ်ခံရတယ် misdemeanor A ဆိုတာကပြစ်ဒဏ်အမျိုးအစားပေါ့နော်အမှုသေးပေါ့ A အနေနဲ့သတ်မှတ်ခံရတယ်ဒုတိယအချိန်ဒီ UI နဲ့ပြန်မိပြီဆိုလို့ရှိရင်ဥပမာ9နှစ်တော်တွင်းမှာဒုတိယအချိန်မိတယ်ဆိုလို့ရှိရင်ဒီ miss ဒီပြစ်မှုပဲနော်misdemeanor ကနေအမှုကြီး felony အနေနဲ့ပြစ်ဒဏ်သတ်မှတ်ခြင်းခံရတယ် misdemeanor ကနေ felony လိုမျိုးပုံမြင့်လေလေသူတို့ရဲ့ဒဏ်ကလည်း ပုံမြင့်နေလေဖြစ်တယ်ဥပမာအဖြစ်ထောင်ကြတာနိုင်တာကတော့ misdemeanor ကတနည်းအထိထောင်ကြနိုင်စွမ်းရှိတယ် felony အနေနဲ့ felony 6ပေါ့နော် felony တဲ့မှာအနည်းဆုံးဖြစ်တဲ့6 level က felony က654321အဲ့လိုမျိုး level ရှိတယ်6ကအနည်းဆုံး1ကအမြင့်ဆုံးဆိုတော့ဒီ felony 6နဲ့မိခံရပြီဆိုရှင်ထောင်နိုင်ကအနည်းဆုံးတနည်းကနေအများဆုံး3နှစ်ထိလောက်ကိုကြာနိုင်စွမ်းရှိတယ်ဆိုတဲ့အခါကျတော့သူရဲ့ဖြစ်တန်တွေကပိုပိုများများလာတယ
်မူးပြီးမောင်းတာကိုပထမဆုံးအချိန်မိတာနဲ့နောက်ပိုင်းမှလည်းပဲပေါ့လေဟိုမူးပြီးတော့မောင်းနေဆိုတာကိုထပ်မိတယ်ဆိုလို့ရှိရင်ပြစ်တန်ကရောဘယ်လိုကွာပါလဲ
ပထမဦးဆုံးအချိန် DUI မိတယ်ဆိုလို့ရှိရင် misdemeanor အနေနဲ့မိတယ်ဆိုရင် license ကအနည်းဆုံးရက်30လာရက်60ကနေပြီးတော့အများဆုံး3နှစ်အထိ license ပိတ်နိုင်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးလည်းရှိတယ်တကယ်လို့ felony အနေနဲ့ရပြီဆိုလို့ရှိရင်တော့3နှစ်အထိကို license ပိတ်နိုင်ပိတ်ကောင်ပိတ်နိုင်မယ်ဆိုတော့ပြစ်တန်ပေါ့နော်အနေနဲ့တခုလည်းရှိသေးတယ်ဆိုတော့ဒီ license ပိတ်တယ်ဆိုတော့ကသူတို့က guilty plea မယူခင်အဲ့ဒီသွေးစစ်တဲ့အခါကျလို့ရှိရင် lab result ရလာပြီဆိုတာနဲ့ကို license ကိုပိတ်နိုင်တယ်ဆိုတဲ့အခါကျတော့ case ကမပြီးခင်လဲ license ပိတ်ပြီးတာဖြစ်ကောင်ဖြစ်နိုင်ပါတယ်ဆိုတော့ case ကသူတို့ကပြစ်မှုဝန်ခံတဲ့အချိန်ပဲဖြစ်ဖြစ်ပြစ်မှုရင်ဆိုင်လို့ရှုံးတဲ့အချိန်ပဲဖြစ်ဖြစ်ဆက်ပြီးတော့အဲ့ဒီအချိန်ကနေတရားသူကြီးကဆက်လက်ပြီးတော့တတ်မှတ်ခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီအချိန်ကနေပြီးတော့ဆက်လက် license ပိတ်ဖို့လဲတတ်မှတ်နိုင်ပါတယ်
အခုလိုအမှုရင်ဆိုင်ရတာအပြင်နောက်ကိုမူးပြီးတော့မမောင်းရဲအောင်ပေါ့လေသက်ဆိုင်ရာကဘလူးကင်တွေထိန်းချောင်းလေဆိုတာကိုရောရှင်းပြပြောအောင
်ဟိုဒီ UI မိပြီဆိုလို့ရှိရင်တော့ပတ်စံကရှင်းနေကငားရတယ်ပေါ့နော်ပြီးလို့ရှိရင် probation card တွေပေးရတယ် fine တရားသူကြီးကနေပြီးတော့ဒီ fine သတ်မှတ်တယ်ဆိုရှင် fine တွေပေးရတယ်ဆိုတော့အစနဲ့အဆုံးထိတတော်ကိုအများကြီးအလုပ်လုပ်ရတယ်ပေါ့နော်ပတ်စံလည်းအများကြီးကုန်တယ်အလုပ်ကလည်းယုံခဏခဏတရားယုံခဏခဏသွားတဲ့အခါကျတော့ခဏခဏခွင့်ယူရတယ်ပြီးတော့တကယ်လို့ license ပိတ်သွားတယ်ဆိုလို့ရှိရင်အများအားဖြင့် license ပိတ်မှာပဲ DUI နဲ့ဆိုလို့ရှိရင်ဆိုတော့ကားမောင်းဖို့အလုပ်လုပ်ဖို့အများအားဖြင့်ခက်လာတယ်ဆိုတဲ့အခါကျတော့သူရဲ့နောက်ဆက်တွဲပြဿနာတွေကအရန်ကိုများတယ်လေဆိုတဲ့အခါကျတော့ကျွန်မပါရီပြောလို့ရှိလဲဆိုတော့သူတို့ကအရက်တောက်မယ်ဆိုလို့ရှိရင်အရက်မတောက်နဲ့လို့ဘယ်သူမှပြောတာမဟုတ်ဘူးဒါပေမဲ့အရက်တောက်မယ်ဆိုလို့ရှိရင်ကားမောင်းဖို့အရေးကြီးတယ်တကယ်လို့တောက်မယ်ဆိုလို့ရှိရင် Uber လိုက်ဖို့ taxi နဲ့ယူဖို့ပေါ့နော်အဲ့လိုမျိုးအသွင်သွင်ချက်တွေ focus လုပ်တယ်
ဟုတ်ကဲ့ဟုတ်နောက်ဆုံးမိကမှာအမေရိကန်မှာကတော့ဒီနီးပညာသုံးပြီးတော့လူတွေရဲ့နောက်ကျောင်းရာသွင်ကိုအလွယ်တကူသိရအောင်လုပ်ထားတာဆိုတော့ဒီလိုမျိုးကိုကပြစ်မှုတွေရှိတယ်ဆိုရင်ဟိုဘလောက်ထိအောင်ကို့အတွက်ထိခိုက်နိုင်မှာလဲ
ဒီလိုမျိုးအရင် charges တွေရှိခြင်းအပြင်ဥပမာအလုပ်လျှောက်တယ်ဆိုလို့ရှိရင်သူတို့ကဒီနိုင်ငံမှာလက်ပွေနှိပ်တယ်ဆိုလို့ရှိရင် criminal history အများအားပေါ်လာပါတယ်ဆိုတဲ့အခါကျတော့ဒီအလုတ်လုတ်ရဖို့အခွင့်အရေးပေါ့နော်အများကြီးဆုံးရှုံးနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီ criminal record ရှိနေတယ်ဆိုတော့ရှင်ဒီအလုတ်ရှင်တွေက criminal record မရှိတဲ့လူကိုအရင်ယူမှာပဲဆိုတော့အဲ့လိုမျိုးတွေအခက်အခဲတွေဖြစ်နိုင်တယ်နောက်တစ်ခုကဒီလိုမျိုးအပြစ် criminal charges တွေများခြင်းအားဖြင့် refugee တွေလာတာပဲဖြစ်ဖြစ်ဒီပြည်နိုင်ငံတွေလာလို့ရှိရင်ဒီနိုင်ငံသား US citizen မဖြစ်သေးဘူးဆိုလို့ရှိရင်ဒီ immigration ဥပဒေရဲ့အောက်ကနေပေါ့နော်အများအားသူတို့ကပြည်နေပေးနိုင်ခွင့်ရှိသလားပြင်းနေတဲ့ပေးနိုင်တဲ့အမှုမျိုးဖြစ်သွားသလားဆိုတာကိုတို့အများအားကြည့်ပါတယ
်ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့တုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဟာသူ့ရဲ့အဓိကဖွံ့ဖြိုးရေးကဏ္ဍတွေအတွက်လွန်ခဲ့တဲ့နှစ်အတော်ကြာကလေးကလူအားရောငွေအားပါအလုံးရင်ချပြီးရင်းနှီးမြှုပ်နှံခဲ့ပါတယ်။ဒါကြောင့်ရလက်ကောင်းကောင်းတွေရလာသလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုးတက်မှုတွေလည်းရှိလာခဲ့တာဖြစ်ပါတယ်။ပုံမှန်စီးပွားရေးကြီးထွားနှုန်းနှစ်ဆင့်600ခန့်လုံးရှိလာတာဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆင်းရဲရင်းကနေလွတ်လာစေသလိုကမ္ဘာဘဏ်ကသတ်မှတ်ထားတဲ့အလက်လက်တန်းဝင်ငွေအနှိမ်ဆုံးအဆင့်ကနေကျော်လာပြီးဖြစ်ပါတယ်။လာမယ့်9နှစ်တာကာလ2027မှာဆင်နွှဲမယ်နိုင်ငံရဲ့အနှစ်90မြောက်လွတ်လပ်ရေးနေ့မှာတော့ကမ္ဘာဘဏ်သတ်မှတ်တဲ့အလင်းလက်တန်းဝင်ငွေရှိတဲ့နိုင်ငံဖြစ်လာမယ်လို့မျှော်လင့်ထားတာပါကုလသမဂ္ဂထောင်စုနှစ်ရည်မှန်းချက်ရဲ့အဓိကတော့ချက်အတွက်ဘင်္ဂလားဒေ့ရှ်ရဲ့တိတိတသာတိုးတက်မှုဟာလျှို့ဝှက်ချက်တရတော့မဟုတ်ပါဘူးဒီရေရှည်ဖွံ့ဖြိုးရေးပန်းတိုင်အောက်မှာအလားတူတိုးတက်မှုတွေရနိုင်တယ်ဆိုတာကိုယုံကြည်ပါတယ်လို့ USAID အဖွဲ့ဒါရိုက်တာဂျန်နီနာဂျေရူဇယ်စကီကမကြာသေးခင်ကပဲချင်းပါခဲ့တဲ့2018ဘင်္ဂလားဒေ့ရှ်ဖွံ့ဖြိုးရေးဖိုရမ်အဖွဲ့မင်ကွန်မှာပြောကြားခဲ့တာပါ။ဒါပေမဲ့အခုလိုတိုးတက်မှုတွေနဲ့နောက်တစ်ဆင့်တက်နိုင်ဖို့ဆိုရင်တော့ဘင်္ဂလားဒေ့ရှ်ဟာသူ့ရဲ့ဒီအောင်မြင်မှုတွေမှာရက်မနေသင့်ပါဘူး။ပထမအနေနဲ့ ရင်းနှီးမြှုပ်နှံမှုတွေကိုဆက်ပြီးလှုပ်ဖို့လိုပါတယ်။အထူးသဖြင့်အခြေခံအဆောက်အုံတွေနဲ့ပြန်ပြည့်မြဲစွမ်းအင်တွေမှာမြှုပ်နှံဖို့ပါ။ဒါအပြင်ဒေတာရင်းကုန်သွယ်ရေးမှာကျုံနေရတဲ့အခက်အခဲတွေကိုလည်းဖောက်ထွက်နိုင်ဖို့အတွက်လှုပ်အောင်မှာဖြစ်ပါတယ်။ဒုတိယအနေနဲ့ကတော့သူ့ရဲ့အုတ်ချုပ်မှုဆိုင်ရာအခြေခံအဆောက်အုံတွေကိုခင်မီအောင်လှုပ်ဆောင်ရမှာဖြစ်ပြီးမူဝါဒဆိုင်ရာအသိဉာဏ်ကျွယ်လာစေတဲ့ဆွေးနွေးညှဉ်းပန်းမှုတွေကြေကြေပြန့်ပြန့်ဆက်ပြီးလှုပ်ဆောင်ရမှာဖြစ်ပါတယ်။ဒါအပြင်လူမှုအဖွဲ့အစည်းနဲ့သတင်းမီဒီယာကန့်သက်ချုပ်ချယ်တဲ့ဥပဒေတွေနဲ့ပတ်သက်ပြီးကောင်းပေါ်ရည်ရွယ်ပေးမဲ့ဆိုးကျိုးဖြစ်စေမဲ့ထုတ်ပြန်မှုတွေကိုရှောင်ကျဉ်ဖို့ဖြစ်ပါတယ်။ကန့်သန့်ချုပ်ချယ်မှုတွေဟာအုပ်ချုပ်မှုကောင်းကျက်အတွက်အကျိုးမဖြစ်ထွန်းပါဘူး။တတိယအနေနဲ့ဆိုရင်တော့ကမ္ဘာစီးပွားရေးမှာအမြန်ပါဝင်ဆောင်ရွက်လာဖို့အတွက်ဘင်္ဂလားဒေ့ရှ်လူငယ်တွေကိုအရေးသွေးရှိတဲ့ပညာရေးနဲ့ကြောင်းကျိုးသုံးသပ်နိုင်စွမ်းရှိအောင်လုပ်ပေးရမှာဖြစ်ပြီးဒီလိုလုပ်တာဟာလူငယ်တွေစီးပွားရေးနဲ့ရင်းနှီးပြီးကျွမ်းကျင်မှုရှိလာစေနိုင်ပါတယ်။နောက်ဆုံးအချက်အနေနဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းပုံစံအားလုံးမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေပါဝင်ဆောင်ရွက်မှုကိုတိုးမြှင့်ပေးရမှာဖြစ်ပါတယ်။ဒါကိုအတော်ကြီးအလေးထားဖို့အထူးသဖြင့်ကျမ်းမာခွဲခြားဆက်ဆံတဲ့အကျန်းဖက်မှုတွေနဲ့ကလေးတငယ်လက်ထပ်ထိမ်းများတာကိုအကာအကွယ်ပေးဖို့တိုက်တွန်းလိုက်ကြောင်း USAID အဖွဲ့ဒါရိုက်တာကပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဟာအလွန်အမင်းဆင်းရဲတွင်နဲ့နေသူတန်ပေါင်းများစွာကိုဆင်းရဲတွင်တဲ့ကနေဆွဲထုတ်နိုင်ခဲ့တဲ့သိကြီးမှတဲ့အောင်မြင်မှုရအောင်လုပ်နိုင်တယ်ဆိုတာကိုပြသနိုင်ခဲ့တာပါ။ဒါကြောင့်နောက်ထပ်ဆက်ပြီးလုပ်ရမယ့်အလုပ်တွေဟာကြီးမားပေမဲ့ပိုထိရောက်ပြီးပိုကောင်းတဲ့ဥတီချက်ထားတဲ့အစိုးရအစီအစဉ်မျိုးတွေနဲ့နည်းနည်းလောက်ဆက်ပြီးလှုပ်ဆောင်နိုင်မယ်ဆိုရင်သိကောင်းတဲ့အလားအလာရှိပါကြောင်းလည်းပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။အခုနားဆင်ကြရတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးနားဆင်နိုင်ပါရရှင်။သူအင်္ဂါနေ့မနေ့ပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဦးကျော်စန်းသားကပြောပြပေးပါဦးမယ်ရှင်
။အာဖဂန်စတန်နိုင်ငံမှာလူအများအပြားသေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေတောက်လျှောက်ပြုလုပ်ခဲ့တဲ့အာဖဂန်တာလီဘန်တွေနဲ့မဆွေးနွေးလို့ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်ကိုအလဲပါရောက်ရှိနေရတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေနဲ့အလုတ်ကိစ္စဆွေးနွေးရတဲ့နေ့လယ်စာစာပွဲမှာသမ္မတဒေါ်နယ်ထရမ့်ကအဲ့လိုပြောကြားလိုက်ကြပါလုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာအခုခရီးစဉ်အတွင်းအီရန်ဒုံးကျည်အစိပ်ပိုင်းတွေဆိုတဲ့ပစ္စည်းတွေလည်းဆန်းစစ်ကြမယ်လို့ယူဆရပါတယ်။ဒီပစ္စည်းတွေဟာယမန်နိုင်ငံဟူတူသဘုံတွေကိုအီရန်ကတရားမဝင်လက်နက်ထောက်ပံ့နေတယ်ဆိုတာမငြင်းကွက်နိုင်တဲ့အထောက်အထားတွေဖြစ်တယ်လို့လည်းနီကီဟေလီကပြောကြားထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ရဲ့ဒုတိယအကြီးအကဲအန်ဒရူးမက်ကေဖာအငင်းဆိုင်ဖို့သတင်းပတ်ပဲလိုရတဲ့အချိန်မှာယာတူကနှုတ်ထွက်သွားပါတယ်။မကိဖာနိုင်ငံရေးအရာဘယ်လိုက်သူတယောက်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကလူသိရှင်ညာဝေဖန်ခဲ့မှုပါတယ်။အသက်49နှစ်အရွယ်မစ္စတာမကိဖာ FBI ဒုတိယညွှန်ကြားမှုယာတူကနေမလာကြရင်ပင်စင်အပြင်းနဲ့အငင်းကြီးဖို့စီစဉ်နေထားဖြစ်ပေမဲ့ခွင့်ရဆော့ယူပြီးရုံးမတက်တော့ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူကပြောပါတယ်။ဒီကနေ့ဒေသစံတော်ချိန်အမေရိကန်ပြည်ထောင်စုဒေသစံတော်ချိန်29 January အင်္ဂါနေ့ညမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အခြေပြမင်ကွန်းပြောကြားမှာဖြစ်ပါတယ်ဒီမင်ကွန်းမှာအမေရိကန်ပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုကမှန်ကန်တဲ့လမ်းကြောင်းပေါ်မှာရောက်ရှိနေကြောင်းပြောကြားလိုက်မယ်လို့ယူဆရပါတယ်ခင်ဗျာ
အင်္ဂါနေ့မနေ့ကနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဥကျော်စံသာပြောပြပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လွှင့်ရေးမှုကဥဆံမိုးဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်အင်္ဂါနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစည်းအဝေးတွေကိုလိုင်းဒိုမီတာ18 kHz 1863ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington.